Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဒေါက်တာရှင်များရှင် PU American ဖန်ရဲ2020ခုနှစ်အောက်တိုဘာလ9ရက်ပုံသဏ္ဍာန်ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးသွားပါမယ်ရှင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့နှစ်ပတ်လည်ညီလာခံပထမနေ့ဖွင့်ပွဲအခမ်းအနားကိုလူကိုယ်ရင်ဥဆောင်တက်ရောက်ခဲ့ပြီးတဲ့နောက် UNHCR အဖွဲ့မဟာမင်းကြီးဖိလစ်ပိုဂရန်ဒီကိုဗစ် -19 ကူးစက်ခံရတယ်လို့ပြောပါတယ်။တင်းနှလာနေကစပြီးတော့ဂျနီဗာမြို့မှာတပတ်ကြာပြည်လုံနေတဲ့ UNHCR မှူးဆောင်ကော်မတီအစည်းအဝေးကိုလူကိုယ်ရင်မတက်ရောက်နိုင်တော့ဘဲဗီဒီယိုကတဆင့်သာတက်ရောက်တော့မယ်လို့အစည်းအဝေးတက်ရောက်သူတွေကိုအင်္ဂါနေ့ကပြောကြားလိုက်တာဖြစ်ပါတယ်။ယောဂလက္ခဏာမပြင်းထန်တဲ့အတွက်မကြခင်တက်တာလာမယ်လို့မျှော်လင့်ကြောင်းလည်းသူကပြောပါတယ်။ UNHCR မှူးဆောင်ကော်မတီနှစ်ပတ်လည်ညီလာခံပထမနေ့ဖွင့်ပွဲအခမ်းအနားကျင်းပတဲ့ကုလသမဂ္ဂအစည်းအဝေးခမ်းမကြီးမှာတင်းနှလာနေကဂရန်ဒီကကိုယ်စားလှယ်အဖွဲ့ကိုစင်မြင်ပေါ်ကနေမိန့်ခွန်းပြောကြားခဲ့တာပါ။ UNHCR အဖွဲ့ရဲ့အမှုဆောင်ကော်မတီအစည်းအဝေးကိုဒီနှစ်မှာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်လူကိုယ်ရိုင်းနဲ့အဝေးရောက်နှမျိုးရောပြီးတော့ကျင်းပတာဖြစ်ပါတယ်။ကန့်သက်ထားတဲ့ကိုယ်စားလှယ်အနည်းငယ်သာလူကိုယ်ရိုင်းတက်ရောက်နိုင်ပြီးနှာခေါင်းစည်းဝေးစင်ပေါ်နဲ့လူချင်းခွဲပြီးနေဖို့ကန့်သက်ချက်တွေနဲ့တက်ရောက်ခွင့်ပြုထားတာဖြစ်ပါရဲ့ရှင်။အိန္ဒိယမှာပြီးခဲ့တဲ့24နာရီအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူ9,200ကျော်ရှိပြီးတနိုင်ငံလုံးကူးစက်သူ 6.8 သန်းကျော်ရှိပြီးဖြစ်ပါတယ်။ဒီကနေ့တည်းအထက်သေဆုံးသူ986ယောက်နဲ့စုစုပေါင်းသေဆုံးသူက 13,500 ကျော်ရှိပါတယ်။အိန္ဒိယမှာနှစ်စဉ်ဘာသာရေးပွဲတော်ဆင်နွှဲတဲ့အချိန်ရောက်တော့မှဖြစ်တဲ့အတွက်လူစုလူဝေးပြည်လုံးတန်းနဲ့ပတ်သက်လို့စီးမြင်တွေကိုအစိုးရကအင်္ဂါနေ့ကထုတ်ပြန်ထားပါတယ်။ဒီကနေ့ပုံတုံးနေ့တည့်ရက်ထဲအင်ဒိုနီးရှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ4,500ကျော်ရှိတဲ့အတွက်အခုထိကူးစက်သူပေါင်း3,500ကျော်ရှိပါတယ်။သေဆုံးသူကစုစုပေါင်း11,400ကျော်ရှိပြီးအရှေ့တောင်အာရှမှာသေဆုံးမှုနဲ့အမြင့်ဆုံးဖြစ်ပါတယ်ရှင်။COVID-19 ကူးစက်မြန်အဆုတ်ရောင်ယောဂဆက်လက်ပြန့်ပွားနေရတဲ့အမျှအဲ့ဒီယောဂကိုမြင်းမြန်ဆန်ဆန်နဲ့စမ်းသပ်စစ်ဆေးနိုင်ဖို့ကယောဂပြန့်နှံ့မှုကိုဟန်တာရမှာအရေးကြီးပါတယ်။ American ပြည်ထောင်စုရင်းမှာပဲယောဂကိုထိထိရောက်ရောက်တားဆီးနိုင်ဖို့တနည်းကိုစမ်းသပ်ကြိယာပေါင်း၄သန်းကျော်လိုအပ်တယ်ဆိုတဲ့လေ့လာသုံးသပ်ချက်တွေလည်းရှိပါတယ်။ဒါပေမဲ့ American နိုင်ငံရဲ့ယောဂပြန့်ပွားနေတာ6လကြာမြင့်နေပြီဖြစ်ပြီးစမ်းသပ်နိုင်တဲ့နှုန်းကတော့တနည်းကိုတသန်းမပြည့်သေးပါဘူး။အခုနောက်ဆုံးတီထွင်ထုတ်လုပ်ထားတဲ့မြန်နှုန်းမြင့်စမ်းသပ်ကြိယာတွေကတော့ယောဂပြန့်ပွားမှုတားဆီးရေးကိုအထောက်အကူပြုမှာဖြစ်ပါတယ်။လောလောဆယ်မှာ COVID-19 စစ်ဆေးဖို့ PCR နဲ့ antigen စမ်းသပ်မှုပုံစံနှစ်မျိုးကိုအသုံးပြုနေကြတာပါ။ PCR နည်းလမ်းကရလဒ်ပို့ပြီးတော့မှန်ကန်ပေမဲ့ဓာတ်ခွဲနမူနာတွေကိုဓာတ်ခွဲကန်းကိုပို့ရတာကြောင့်ရလဒ်ကိုသိရဖို့နိုင်ပိုင်းကနေသတင်းပတ်တွေအထိကြာတတ်ပါတယ်။ antigen နည်းကတော့ PCR လိုအဆင့်မများသလိုတိကျမှုလည်း PCR လောက်မရှိပေမဲ့မိနစ်30အတွင်းမှာ virus ပိုးရှိမရှိကိုသိနိုင်ပါတယ်။နောက်ဆုံးတီထွင်ထုတ်လုပ်လိုက်တဲ့စမ်းသပ်ကြိယာကတော့နှာခေါင်းဒါမှမဟုတ်အာခေါင်းထဲကနေဂွန်းတိုးပတ်နဲ့ယူထားတဲ့ဓာတ်ခွဲနမူနာကိုအထူးပြုလုပ်ထားတဲ့ဘူးရဲကိုထည့်ပြီးတော့ပေါင်မုတ်ကင်ဆဲအရွယ်ရှိတဲ့ဆက်နဲ့ဆန်းသပ်နိုင်မှာဖြစ်ပါတယ်။ဒီတိကျတဲ့ PCR နည်းနဲ့ဆန်းသပ်ကြိယာကတာမန်ဆီယဝင်ရဲ့စီကံနဲ့မှာပဲ15မိနစ်ကနေမိနစ်30အတွင်းမှာအဖြေကိုသိနိုင်မှာဖြစ်ပါတယ်။နောက်ဆုံးတော့အဲ့ဒီကြိယာမျိုးကွဲတွေကိုအခုအခါမှာ American အစားအသောက်နဲ့ဆေးဝါးကုကွဲရေးဌာနကအရေးပေါ်သုံးစွဲခွင့်အတည်ပြုပေးလိုက်ပြီးဖြစ်ပါရဲ့ရှင်။သမ္မတဒေါ်နယ်ထရမ့်ရဲ့အကြီးအကျယ်အကြံပေးမဲ့သမ္မတမင်ကွန်းတွေကိုရေးသားသူစတီဖန်မီလာဟာကိုရိုနာဗိုင်းရပ်စ်ကူးစက်ခံနေရတယ်လို့မနေ့အင်္ဂါနေ့တုန်းကပြောပါရယ်လူငယ်တဲ့9ရက်လောက်ခရဲကသူကအင်္ဂါနေ့အလုပ်လုပ်ပြီးတော့သီးခြားခွဲနေထိုင်ခဲ့တယ်လို့တနေ့တုန်းကအထီးနေတိုင်းစစ်ဆေးခဲ့ရမှာယောဂကုသမှုမရှိပဲမနေ့ကမှယောဂကုသနေရကိုတွေ့ရတာဖြစ်တယ်လို့မေလာကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မေလာကသမ္မတထရမ့်ရဲ့ America First America သာပထမဦးစားပေးဖြစ်တယ်ဆိုတဲ့မူဝါဒအပြင်တင်းကျပ်တဲ့လူဝင်မှုကြီးကြဲရေးစီးမျဉ်းတွေကိုရေးဆွဲသူလည်းဖြစ်ပါတယ်။သမရာထရမ်သမရာဂရိုနဲ့တခြားသူတွေမှာ COVID-19 ကူးစက်နေရကိုတွေ့ရပြီးတဲ့နောက် Imperial Rin တာဝန်ရှိသူတွေကယောဂကူးစက်မှုတွေကိုထိန်းချုပ်ဖို့လှုပ်ဆောင်နေကြတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံခဲ့ရတဲ့အတွေ့ Walter Reed စစ်ဆေးရုံမှာ၃ရက်ကုသမှုခံယူပြီးတနည်းမှာလည်း Imperial ကိုပြင်ဆင်လာခဲ့တဲ့သမရာထရမ်ကတော့ ကျမကြီးကောင်းမွန်ပြီးတခြားရောဂါလက္ခဏာပြတာမရှိဘူးလို့သူ့ကိုအနည်းငယ်ဆောင်းလျှောက်ပေးနေသူဒေါက်တာရှွန်ကွန်လီကစာရေးသားပြောဆိုခဲ့ပါတယ်။အခုမေလာအပြင်အင်ဖြူတော်အတွင်နောက်ထပ်ရောဂါကူးစက်သူမရှိဘူးလို့အင်ဖြူတော်ဒုတိယပြောခွင့်ရ Brian Morganston က CNN သတင်းကိုအင်ကာနီနှောင်းပိုင်းကပြောပါရရှင်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း 9:00 ကနေ 10:00 အထိလိုက်ဒိုမီတာ 19kHz 3953ည၊လိုက်ဒိုမီတာ 25kHz 7783ည၊လိုက်ဒိုမီတာ 32kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ 190kHz 3905တို့ကနေပါထုတ်လွှင့်ပေးပါမယ်။
Hello ဝင်းမြန်မာဗုဒ္ဓဟူးညVOA American တန်ရဲ့ထိတ်တဲရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။ American သမ္မတ Donald Trump နဲ့ Democratic သမ္မတလောင် Joe Biden တို့ကရှေ့ဘက်နောက်တစ်ချိန်သမ္မတလောင်စကားဆက်ထိုးပွဲအတွက်စိတ်ကြွကြွနေပြီလို့ပြောလိုက်ပါတယ်။ဒါပေမဲ့သမ္မတ Trump မှာ Coronavirus ကူးခံထားရတာကြောင့်ဒီစကားဆက်ထိုးပွဲဆိုင်ရာကျန်းမာရေးစီကံလိုက်နာချက်တွေပေါ်မေးခွန်းထုတ်တာတွေတော့ရှိလာနေပါတယ်။ဒီစကားဆက်ထိုးပွဲမှာကူးစက်နိုင်တဲ့အန္တရာယ်အကြောင်းမေးရမှာတော့ Biden ကဒီစီမင်းစီကံတွေအားလုံးကိုလိုက်နာကြဖို့သူမျှော်လင့်ထားပြီးသမ္မတထရပ်မှာကိုဗစ်ရှိနေတဲ့ရင်ဒီကွဲကိုမလုပ်သင့်ဘူးလို့ပြောလိုက်ပါတယ်။ကြားအပြင်သမ္မတလောက်ဘိုင်ဒန်ကပဲသူ့အနေနဲ့တော့ကလီဗ်လန်ဆေးရုံကညွှန်ကြားချက်တွေနဲ့ဆရာဝန်တွေရဲ့ကြံပေးချက်တွေကိုခံယူလိုက်နာသွားမယ်လို့သတိပြုလိုက်ပါတယ်။သမ္မတထရပ်ကတော့ Twitter ကနေမနေ့ကပြောရမှာအောက်တိုဘာ15ရက်ကြာသပတေးညနေဖလော်ရီဒါပြည်နယ်မိုင်အမီမြို့မှာလုပ်မဲ့စကားဆက်ထိုးပွဲအတွက်မျော်လင့်စောင့်စားနေပြီးဒီပွဲကကောင်းလိမ့်မယ်လို့ဆိုလိုက်ပါတယ်။သမ္မတဆရာမှာကိုဗစ်ကူးခံထားရကြောင်းကြီးခဲ့တဲ့ကျစားရေးနေ့ကစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်တောက်ကြာကနေတနင်္လာအထိ၃ရက်ဆေးရုံတက်ခဲ့ရပါတယ်။ American ဒုသမ္မတ Mike Pence နဲ့ Democratic ဒုသမ္မတလောင်းအချက်လွတ်ကျော် Kamala Harris တို့ကြားစကားသတ်ထိုးပွဲကို American စံတော်ချိန်အခုဗိုလ်ထုညနေပိုင်းမှာလုပ်မှာဖြစ်ပါတယ်။ပုံမှန် American သမ္မတရွေးကောက်ပွဲဖြစ်စဉ်မှာတော့သမ္မတလောင်းစကားစစ်ထိုးပွဲတွေပြီးရင်ဒုသမ္မတလောင်းနှုတ်ရဲ့အခုလိုစကားစစ်ထိုးပွဲကမဲဆန္ဒရှင်တွေကိုအတော်လေးစွဲစွဲနေနေရှိစေပါတယ်။ဒါပေမဲ့အသက်84နှစ်ရဲ့သမ္မတဒေါ်နယ်ထရန့်ပြီးခဲ့တဲ့ပတ်ကပဲကိုဗစ် -19 ရောဂါကူးစက်ခံရပြီးနဲ့မဲဆွယ်ပွဲမှာအထူးကြိုတင်သတိထားလေးရှိတဲ့အသက်89နှစ်ရဲ့ဒီမိုကရက်တစ်သမ္မတလောင်းဂျိုးဘိုင်ဒန်တို့အနေအထားကြောင့်လိုအပ်ရင်သူတို့ကိုဆက်ခံမဲ့ပုံငယ်တဲ့ဒုသမ္မတလောင်းတွေပေါ်ပိုစိတ်ဝင်စားကြဖြစ်လာနိုင်ပါတယ်။ကွန်ဂရက်လက်ထောမဟောင်းနဲ့အင်ဒီယားနာပြည်နယ်အုပ်ချုပ်ရေးမှူးဟောင်းအသက်62နှစ်အရွယ်မိုက်ပန်စ်အနေနဲ့ယူတာပြည်နယ်ဆော့လိတ်စီတီမြို့ကမဲဆယ်ဆင်းရဲကနေသမ္မတဆမ်အင်ဂျီရောမှာတေကျေကူးစက်မြန်တဲ့ကိုဗစ်ရောဂါကနေနလန်ထူဖို့ကြိုးစားနေရချိန်မှာတမူထူးခြားစွာစကားဆက်ထိုးရတော့မှာပါအချိန်နှမှာပဲကယ်လီဖိုးနီးယားပြည်နယ်ရှေ့နေချုပ်ဟောင်းနဲ့ပထမဆုံးမျိုးသမီးဒုသမ္မတဖြစ်ဖို့နဲ့ပထမဆုံးအာဖရိကန်တွေဝအမေရိကန်နိုင်ငံသားဒုသမ္မတဖြစ်ဖို့ကြိုးပမ်းမဲ့အသက်55နှစ်အရွယ် Harris အနေနဲ့လည်းအသက်အရွယ်အရစိုးရင်ကြဖြစ်လာတဲ့သူ့သမ္မတလောင်းကြောင့်စိတ်ဝင်စားမှုပိုရလာနေပါတယ်။ယူကော့ပွဲဝင်မဲ့ဒုသမ္မတလောင်းနှုတ်ရဲ့ American Standard ချိန်ဗိုလ်ထုနေ့ညစကားစစ်ထိုးပွဲကို VOA မြန်မာပိုင်း website ကရော Facebook ကပါဓာတ်ရိုက်ထုတ်လွှင့်မှာမို့စောင့်မျှော်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။ COVID ကရောဂါကြီးဖြစ်နေချိန်မှာတရုတ်နိုင်ငံရဲ့နိုင်ငံတကာပုံရိပ်အကြီးအကျယ်ကျဆင်းသွားတယ်လို့ဒီမိုကရေစီအသားချနေတဲ့နိုင်ငံတရားစင်ကျော်ကလူထုစစ်တမ်းမှာဖော်ပြလိုက်ပါတယ်။ American ခြေဆိုင်ထူးသုတေသနဌာနကဇွန်လကနေဩဂတ်စ်လတွင်ဒီနိုင်ငံပေါင်း14နိုင်ငံကလူပေါင်း 14,000 ကျော်ကိုတယ်လီဖုန်းကတဆင့်စစ်တမ်းကောက်ရမှာထူးသုသူ61ရာခိုင်နှုန်းကတရုတ်ဆိုရအနေနဲ့ COVID-19 ရောဂါကင်ကျယ်တာညံ့ခဲ့တယ်။နောက်38ရာခိုင်နှုန်းကပဲအာရှစီးပွားအင်အားကြီးတရုတ်ကိုအကောင်းမြင်ခဲ့တယ်လို့ဆိုလိုက်ပါတယ်။အခုလိုတရုတ်ပေါ်အဆိုးမြင်တာကနိုင်ငံတစ်ခုနဲ့တစ်ခုကြားခြားနားမှုရှိခဲ့ပြီးအဆိုးဆုံးကတော့ဂျပန်၊ဆွီဒင်နဲ့ဩစတြေးလျတို့မှာဖြစ်ခဲ့က80ရာခိုင်နှုန်းကျော်ကမကောင်းမြင်ခဲ့ကြတယ်လို့ဒီစစ်တမ်းသစ်မှာဖော်ပြထားပါတယ်။ဩစတြေးလျကဖြည့်ဆို87ရာခိုင်နှုန်းကတော့တရုတ်ဘောမကောင်းမြင်ခဲ့ကြပြီးဒါကမနှစ်2019ခုနှစ်စစ်တမ်းမှာ59ရာခိုင်နှုန်းပဲအခုလိုအဆိုးမြင်ခဲ့တာကနေအများဆုံးဖြစ်ကြဆင်းသွားတာပါလို့စစ်တမ်းကထောက်ပြတာပါတယ်။တကယ်တော့ဩစတြေးလျဘက်ကနေကိုရိုနာဗိုင်းရပ်စ်မူလစကိုလက်လက်စွာစုံစမ်းခွင့်ပေးဖို့ဒီဗိုင်းရပ်စ်မနစ်ကဝူဟန်မှာစတွေ့ခဲ့တဲ့တရုတ်ဘက်ကိုတောင်းဆိုခဲ့ရမှာတရုတ်ဘက်ကတော့ဩစတြေးလျဘာလီတွင်းကုန်အပေါ်အခွန်တိုးမြင့်လာတဲ့အမေသာတင်သွင်းခွင့်ရပ်ဆိုင်းတာတွေလုပ်ခဲ့တာကြောင့်ဆက်ဆံရေးတင်းမာလာခဲ့ပါတယ်ခင်ဗျာဒီနှစ်ဓာတုဗေဒဆရာနိုဘယ်ဆုကို မျိုးရိုးဗီဇာတက်ခွဲတီးချက်နည်းဖြင့်တည်ထွင်ပေးတဲ့မျိုးသမီးမျိုးကိုပူးတွဲပေးရတဲ့ကြောင်းဆွီဒင်သိပ္ပံအကယ်ဒမီကကြေညာလိုက်ပါပြီ။ဒီသိပ္ပံအကယ်ဒမီရဲ့အထူးမှုချုပ်ကိုရန်ဟဆန်ကဒီနေ့ကြေညာရမှာပြည်သစ်နိုင်ငံသူအီမန်နျူအယ်ချပန်တာနဲ့အမေရိကန်နိုင်ငံသူဂျနီဗာဒူဝဲဒါတို့မျိုးရိုးဗီဇာတက်ခွဲတီးချက်မှုနည်းလမ်းတွေပူးပေါင်းဖော်ထုတ်နိုင်မှုအတွက်အခုလိုစုပေးအပ်လိုက်တာပါလို့ဆိုပါတယ်။ဒီနေ့တကြောင်တနည်းနည်းမှာမျိုးရိုးလိုက်တဲ့ယောဂါတွေအပြင်ကင်ဆာကိုတော့ကုသနိုင်ဖို့လမ်းစာဖွင့်ပေးလိုက်တယ်လို့သိပ္ပံပညာရှင်တွေကဆိုပါတယ်။ဒီတန်ဖိုးမြင့်ပါတဲ့နိုဘယ်ဆုအတွက်ရွှေစိမ့်နဲ့ဆုကြီးတန်ဖိုးအမေရိကန်ဒေါ်လာ 1.3 ကျော်တန်ဖိုးရှိတဲ့ခရိုနာ10တန်းလက်ခံရရှိမှာဖြစ်ပြီးဒီဆုကြီးပမာဏကမကြာခင်ကပဲငွေကြေးဖောက်ပွားမှုထက်ထွက်ပြီးမြင့်ပေးခဲ့တာပါခင်ဗျာ။ဗုဒ္ဓညဘက်သတင်းတွေကိုမမျှသတိအောင်နဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါ။အခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ချက်နဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
။ COVID-19 ရောဂါကူးစက်မှုတွေကြုံနေရတဲ့မြန်မာနိုင်ငံမှာရောဂါတိုက်ဖျက်ရေးအလားအလာကောင်းတွေတွေ့နေရပေမယ့်စိန်ခေါ်မှုတွေရှိနေသေးတဲ့အကြောင်းကျန်းမာရေးပညာရှင်တွေသတိပေးနေတာပြောပြပါမယ်။ကျွန်မကတော့စုစုပါ။မြန်မာနိုင်ငံမှာကာယောဂကူးစက်မှုတွေအများစုတွေ့နေရတဲ့ရန်ကုန်တိုင်းထဲမှာယောဂကာကွယ်ထိန်းချုပ်ဖို့အိမ်မှာပဲနေဖို့အမိန့်ထုတ်ပြန်ပြီးနောက်ပိုင်းအလားအလာကောင်းတွေတွေ့နေရတယ်လို့ရန်ကုန်တိုင်းကိုဗစ်ကော်မတီဒူရိုကထာဒေါက်တာစောဝေဆူးကပြောပါတယ်။ဒါပေမဲ့လည်းကာယောဂအန္တရာယ်ကိုကျော်လွှားနိုင်မှုကတော့လိုအပ်ချက်တွေရှိနေတော့မယ်လို့လည်းပြောပါတယ်
။ရန်ကုန်ကိုဗစ်ထိရောက်ပြောတာမဟုတ်ပါဘူး။ဒါပေမဲ့ကျွန်တော်တို့အနိုင်ရနိုင်တဲ့အနေအထားတွေကိုမြင်တွေ့နေရပြီလို့ကျွန်တော်ထင်ပါတယ်။ကျော်တာအားလုံးကိုကျွန်တော်တို့ဒီသတင်းပေးပါတယ်။ဒါပေမဲ့လုံးဝဒီကိစ္စကိုကျွန်တော်တို့ပေါ့လို့မရပါဘူး။လုံးဝပေါ့လို့မရဘူး
။ရန်ကုန်တိုင်းမှာနေထိုင်သူတွေကိုမလိုအပ်တဲ့အိမ်ပြင်မထွက်ဖို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားသလိုစက်တင်ဘာ24ရက်နေ့အောက်တိုဘာ9ရက်နေ့အထိကိုယ့်အနေနဲ့မြန်မာသားနေထိုင်ကြဖို့ရက်ွက်တွေရမှာလဲလိုက်လံနှိုးဆော်ခဲ့ရပါဒါပေမဲ့လည်းမလိုအပ်တဲ့အိမ်ပြင်မထွက်ရအပါအဝင်ကန့်သက်ထားတဲ့အမိန့်ညွှန်ကြားချက်တွေကိုဒီတစ်ပတ်ထဲမှာပဲနောက်ထပ်သတင်းနှစ်ပတ်သက်တမ်းတိုးထားပါတယ်။ကာယောဂထိန်းချုပ်ရေးအရှိန်ညင်းဆောင်ရွက်နေတဲ့ရန်ကုန်မှာလက်တလုံးလူနာ 8,000 လောက်ကိုကူတာပေးနေရပြီးအဲ့ဒီထဲက20ရာရင်းလောက်ဟာအတွင်းလူနာအဖြစ်အနီးကဆောက်ရှောက်ကူတာဖို့လိုအပ်နေသူတွေဖြစ်တာကြောင့်ကျန်းမာရေးဝန်ထမ်းအင်အားလိုအပ်ချက်တွေရှိနေတယ်လို့လည်းဒေါက်တာစောဝေဆူးကပြောပါတယ်။
ကျွန်တော်တို့အနေအထားကိုသုံးသပ်ကြည့်မယ်ဆိုရင်ယခုချိန်မှာတော့ကျွန်တော်တို့ contain လုပ်နေနိုင်တဲ့အနေအထားရှိပါတယ်ကျွန်တော်တို့ရဲ့ capacity နဲ့ယခုထွက်လာတဲ့ positive လူနာအရေအတွက်ပါကျွန်တော်တို့ဘက်ကအသာစီးရတဲ့သဘောရှိပါတယ်ဒါကြောင့်ကျွန်တော်တို့တည်ယူပို့ဆောင်ရမှာရောစောင့်ရှောက်ကူတာတဲ့နေရာမှာရောကျွန်တော်နိုင်နိုင်နင်းနင်းရှိရလို့ပြောလို့ရပါဒါပေမဲ့ကျွန်တော်တို့ရဲ့စီးစူးစောင့်ရှောက်တဲ့ဒီဘက်ကဝန်ထမ်းတွေနေရတော့အဆောင်ကုန်ယူသွားပြီးဆောင်ရွက်နေရတာဖြစ်ပါတယ်မိမိရဲ့အင်အားကိုအများဆုံးတုံးပြီးထုတ်ပြီးတော့လုပ်နေရတယ်ဆိုတော့ဒါကျွန်တော်တို့ဒီဟာတွေနေနဲ့ဆက်ပြီးတော့ကျွန်တော်တို့ဒီဟာကိုထိန်းထားဖို့လည်းလိုပါသေးတယ
်ကိုဗစ်ကာယောဂါဟာအခုချိန်အထိနိုင်ငံတကာကတရားဝင်အသိအမှတ်ပြုထားတဲ့ကာကွယ်ဆေးမရှိသေးတဲ့ယောဂါဖြစ်တာကြောင့်သတိထားပြီးတော့ကြိုတင်ကာကွယ်ဖို့ကိုလည်းမြန်မာနိုင်ငံကိုဗစ်ယောဂါကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဗဟိုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ဒေါက်တာအောင်ဆန်းစုကြည်ကအွန်လိုင်းကနေတိုက်တွန်းထားပါတယ်
တချို့ကဘလောက်ကြာကြာဒီကိုဗစ်ယောဂါနဲ့ရုန်းကန်နေအောင်ဟာရုန်းကန်နေကြအောင်မှလဲလို့မြည်တဲ့လူတွေလည်းရှိပါလိမ့်မယ်။ဒါလည်းကျမတို့ကနေပြီးတော့အရင်ကကျမတို့ပြောပြပါကာကွယ်ဆေးရှိလားပါပေါ်လာတဲ့အချိန်တော့ကျမတို့ဒီလိုပဲစင်မြစ်ကနေကိုက်ညောင်နေရမှာပဲဆိုတော့ကာကွယ်ဆေးတွေဘယ်တော့ပေါ်လာမလဲဆိုတော့အများမှန်တာတော့ဒီနှစ်ကုန်လောက်ဆိုလို့ရှိရင်စပြီးတော့သုံးနိုင်တဲ့ကာကွယ်ဆေးတွေပေါ်လာပြီလို့မှန်းကြပါတယ်အဲ့ဒါနဲ့ပတ်သက်လို့လည်းကျမတို့အနေနဲ့ကာကွယ်ဆေးတွေထုတ်မဲ့နိုင်ငံတွေကိုမိတ်ဆွေနိုင်ငံတွေကိုချဉ်းကပ်ထားပါတယ်ကျမတို့နိုင်ငံကိုဦးစားပေးပြီးတော့ကာကွယ်ဆေးများရရှိရေးပေါ့နော်လူတဲ့လူလို့ရတဲ့ဟာလည်းရှိမယ်ကျမတို့ဝယ်လို့ရတဲ့လားလည်းရှိမယ်ဝယ်ဖို့လိုရင်လည်းကျမတို့ဝယ်မယ်ဒါပြကျမတို့ပြည်သူပြည်သားတွေရဲ့ကျန်းမာရေးအတွက်ဒါသုံးတန်သုံးနိုင်ငံများမှာကျမတို့ကနေပြီးတော့မတွန့်တော့ပါဘူးသုံးပါမယ်ဒီလိုကာကွယ်ဆေးတွေကို၃ပုံ၃နည်းရတော့ကျမတို့မသေးကြသေးပါဘူး။ဒါနှစ်ဆင့်၃ရတဲ့ကာကွယ်ဆေးမျိုးလည်းဖြစ်နိုင်တယ်။တစ်သက်မှတစ်ခါနဲ့ပြီးတဲ့ကာကွယ်ဆေးမျိုးလည်းဖြစ်နိုင်တယ်။အများမှန်းတာတော့တစ်သက်မှတစ်ခါပြီးတဲ့ကာကွယ်ဆေးမျိုးတော့ဖြစ်ဖို့ကတိမ်မရှိဘူးလို့မှန်းကြပါတယ်။ဒါတော့ကျမတို့ကြည့်သေးတာပေါ့။ဘယ်လိုပဲပြောကာကွယ်ဆေးရတဲ့အထီတော့ကျမတို့ပြည်သူတွေအင်တာမတ်သတိထားဖို့လိုပါတယ်။
ကျမရင်းနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းထုတ်ပြန်ပြီးခြင်းအထိပြည်တွင်းမှာအတည်ပြုလူနာပေါင်း2000ကျော်အထိရှိနေပြီးသေဆုံးသူကတော့450ဦးရှိပါတယ် ရှိတောင်အာရှနိုင်ငံတွေထဲမှာမြန်မာနိုင်ငံဟာကာယယောဂတရားပြန်ကူးစက်မှုတွေတိုးလာနေတဲ့နိုင်ငံတစ်နိုင်ငံဖြစ်လာနေတဲ့အတွက်ဒီနည်းချင်းနိုင်ငံတွေကကူးစက်မှုတွေပြန်နှံ့မလာနိုင်အောင်နေဆက်တွေမှာပါထိန်းချုပ်ကန့်သတ်မှုတွေကိုလည်းမကြသေးခင်ကစပြီးတိုးမြှင့်ထားကြပါတယ်။ကျွန်မကတော့စုစုပါရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
။ဒီလိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည7နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3 Joru တွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းမြန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင်။
ကွန်ဝေးကပ်ရောဂါကြောင့်အိမ်ပြင်မထရအမိထုတ်ထားတဲ့အချိန်မှာခွေပြူကျက်နဲ့အလောလောခရီးရတဲ့သူတွေရှိပေမဲ့ရောဂါကူးစက်မဲ့အန္တရာယ်ကိုစိုးရိမ်နေကြတဲ့အကြောင်းပြောပြပါမယ်ကျွန်မအာကနုံပါကပ်ရောဂါကူးစက်မှုကိုတားဆီးဖို့ရန်ကုန်တိုင်းအတွင်းအိမ်ပြင်မထရအမိထုတ်ထားပေမဲ့ဗန်နဲ့ငွေကြေးဝန်ဆောင်မှုလုပ်ငန်းဆက်သုံးစီအယောင်ဆိုင်နဲ့စားတောက်ကုန်စားတဲ့အများပြည်သူအတော့အခြေခံလိုအပ်တဲ့လုပ်ငန်းတချို့ကိုတော့ခွေပြူထားပါတယ်ဒီလိုခွေးပြူချက်နဲ့အလောလောခွေးရထားပေမဲ့ယောဂါကုသမှုတွေမြင့်တက်နေတဲ့ရန်ကုန်မှာတော့အပြင်းထောက်အလောလောနေရတာကိုစိုးရိမ်တယ်လို့လည်းရန်ကုန်တိုင်းအသွင်ခွေးပြူချက်နဲ့အစာတောက်ပို့ဆောင်နေတဲ့ကိုရဲကျော်သူကပြောပါတယ်
။ဆက်ကလေးလည်းရှိတယ်ဗျ။သိတာပေါ့။အဲအကုန်လုံးကတော့ဒီကိုပဲကြောင့်သူပဲပို့ရှိနေတာကိုပဲပို့ရှိနေလားပေါ့။ကိုကိုပဲကြီးဆိုင်နေရတယ်။အလိုမျိုးတော့လောက်ရတာပေါ့။ပါကွယ်ထားတယ်ကိုပြီးချင်းအိမ်ပြန်ရောက်လို့ရှိရင်လည်းအိမ်မနာလို့မကြရသေးဘူး။အဲ့လိုမျိုးလေးတွေအဲဒီငွေကြေးနဲ့နှစ်ယောက်အခုကနှစ်ယောက်ပို့နေတော့အဲသူကလည်းသာသမီတွေပဲရှိတော့အဲ့ဒါသူကလည်းသူ့ကိုယ်သူကာကွယ်ဖို့ကိုယ်ကလည်းကိုယ့်ကိုယ်ကာကွယ်အဲဒီပို့ရရင်လည်းကိုရောကိုယ့်ကိုယ်လုံးကြုံစိတ်ချအောင်လို့တော့စဉ်းစားနေတော့ရတာပေါ့
အစားအသောက်ပို့ဆောင်တဲ့လုပ်ငန်းတစ်ခုဖြစ်တဲ့ရေသူမရေခိုင်အစားစာလုပ်ငန်းကကိုတေစာအောင်ကလည်းယောဂါကုသမှန်အန္တရာယ်ကိုကာကွယ်နိုင်အောင်တက်နိုင်တဲ့မြောက်စူးစမ်းနေရတယ်လို့ပြောပါတယ
်ဒီရန်ကုန်မှာဆိုတော့အထက်မြင့်နေရှိတာကိုတကယ်ရှိတော့တချို့ကကျတော့လည်းအောက်မစင်းရင်ပေါ့နော်အထက်ပို့ပေးပေါ့ကျွန်တော်တို့ကလည်းကျွန်တော်တို့အမားကကျွန်တော်တို့ဒီကာလာကြီးမှာအပေါ်တက်ပို့လို့မကောင်းဘူးအမှားပဲဒါစင်းယူပေးဖို့ပြီးတော့ကျောင်းတယောက်ချက်အခေါ်ပါလေးနဲ့ပေးဖို့ပေါ့နော်အဲ့အဲ့လိုမျိုးလေးတော့လောက်တာပေါ့
အလောက်သမားကြီးလှောက်ရှားသူတွေကတော့ကပ်ယောဂါကာလမှာအလောက်လောက်ရင်ယောဂါကုသမှုတွေရှိနေတဲ့အပေါ်ဆိုရင်နေကြပါတယ်။လက်တလုံးမှာကိုပဲစားတောက်ကောင်ပိုးဆောင်နေတဲ့သူတွေထဲမှာယောဂါပိုးကုသသူ90လောက်ရှိနေတာကြောင့်ကာကွယ်ရေးအစီအမံတွေလိုအပ်နေပြီလို့လည်းမြန်မာနိုင်ငံလုံးဆိုင်ရာအလောက်သမားတမကများအဖွဲ့ချုပ်လက်ထောက်အထွေထွေအတွင်ရေးမှူးတော်ဖြိုးဆန္ဒဆိုကပြောပါတယ်
။လုပ်ငန်းဝင်ကလည်းမလုံခြုံဘူးအခုဆိုလို့ရှိရင်စားတောက်ကောင်စေုံတွေမှာပိုးတဲ့လူနာတွေတွေ့လာရတယ်။မလုံခြုံရတဲ့ကြားထဲမှာသူတို့တော်ကအကျိုးခံစားခွင့်လို့ပြန်ပြောလို့ရှိရင်လည်းတို့မှာအကျိုးခံစားခွင့်ကပို့ပြီးရနေတာမဟုတ်ဘူးဆိုတော့ဒါကိုကျွန်တော်တို့အနေနဲ့အစိုးရကအလုပ်ရှင်ရောဒီလိုမျိုးအလုပ်သမားတွေရှေ့တန်းမှာထပ်ပြီးတော့လုပ်နေတဲ့အလုပ်သမားတွေကိုကျွန်တော်တို့ကဝိုင်းဝန်းဆောက်ရှောက်ပေးဖို့လိုပါတယ်ကျွန်တော်တို့ကဘေးရန်နေအကင်းရှင်းပွဲတော့ကိုအလုပ်ရှင်အနေနဲ့တာဝန်ယူပေးဖို့သင့်ပါတယ်
ရန်ကုန်တိုင်းအတွင်းထောက်ကုံလုပ်ငန်းတွေရှိရာရွှေပြည်သာလှိုင်းတရာမော်ပြည်မြို့နယ်တွေကစားတောက်ကုံဆက်ယုံထောက်လုပ်တဲ့ဆက်ယုံတချို့မှာအလုပ်သမားတွေရောဂါကူးစက်မှုတွေရှိနေတယ်လို့မြန်မာနိုင်ငံစားတောက်ကုံအလုပ်သမားများအဖွဲ့ချုပ်ဥက္ကဋ္ဌဦးစိုးကိုကိုကပြောပါတယ်။ဒါကြောင့်လည်းအလုပ်သမားတွေကြားကူးစက်မှုအန္တရာယ်ကိုအကာအကွယ်ပေးဖို့လိုနေတယ်လို့ပြောပါတယ်
။တို့ကပိုကောင်းလာဖို့ဆိုရင်တော့ကျွန်တော်တခုပဲပြောချင်တယ်အဲ့ဒါတော့ပိုကောင်းဆောင်ရမယ်ဒီချိန်မှာတော့ဘသူကြောင့်လို့လက်ညှိုးဖို့ခွင့်နဲ့ရှိလာမယ်ဆက်တဲ့အလိုင်းဆိုတော့လေကျွန်တော်ကဖြစ်လာနိုင်သေးတာဟုတ်ဟိုအကောင်းဆုံးဒီလဲတော့ကျွန်တော်ပူပေါင်းပြီးတော့ဘယ်လိုမျိုးကျွန်တော်တို့ဒီအခက်ခဲကကျော်လာမလဲဆိုတဲ့ဟာကိုပဲကျွန်တော်တို့အကြံပြုချင်တယ်
ရန်ကုန်တိုင်းအတွင်းကိုဗစ်ရောဂါကူးစက်မှုတွေတိုးလာရာကအစောပိုင်းမှာကလေးကရင်ဆိုင်ထားတဲ့ထောက်ကုံလုပ်ငန်းတွေကိုဒီလအောက်တိုဘာလ21ရက်နေ့ပိတ်ထားဖို့ညွှန်ကြားထားပါတယ်။လက်ပိုင်းလောက်အတွင်းတည်ဆုံသူ400ကျော်နဲ့ကူးစက်မှု2000ကျော်ရှိခဲ့တာကြောင့်တွာလာလှုပ်ရှားမှုတွေကိုဆက်လက်ကန့်သတ်ထားတယ်လို့ရောဂါကူးစက်မှုတွေအများဆုံးဖြစ်နေတဲ့ရန်ကုန်မှာလည်းအိမ်ပြင်မထွက်ဖို့အမိန့်ကိုတက်တမ်းထပ်တိုးထားပါတယ်ရှင်။ကျွန်မအာကနုံပါရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအချက်ပါတီတီတီကပြင်ဆင်နေဆွဲပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ကျန်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအထူးကြကြပါမလဲဒီသူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားတယ်မလဲ ဒီလိုကြောင်းရည်ကိုရွေးကောက်ပွဲအချူးစီစဉ်ခြင်းနဲ့ပြည်ရင်းမြန်မာပိုင်းကအသက်ရှင်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီစဉ်ကိုစနေနေ့ည9:00နာရီချိန်တွင်လည်း VOD Maxin စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကချုပ်နေပြီးတဲ့အချိန် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုပ်နေပြီးနေတဲ့အချိန်နဲ့တပြိုင်နက်ကြည့်ရှုနိုင်ပါတယ်။ဗီဒီယိုကနေလည်းအပတ်စဉ်ချုပ်နေပြီးသွားမှာဖြစ်ပါတယ်ရှင
်။ကိုဗစ်ကရောဂါကြောင့်စာသင်ကျောင်းတွေပိတ်ထားရတဲ့အတွက်ပညာရေးအခွင့်အလမ်းမဆုံးရှုံးရအောင်ဘာတွေလုပ်ဖို့လိုနေသလဲဆိုတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။ကက်ယောဂကူးစက်မှုတွေကြောင့်မြန်မာနိုင်ငံတဝန်းကအခြေခံပညာကျောင်းတွေပိတ်ထားရတာအခုဆိုရင်2လလောက်ရှိတာကြောင့်ပညာရေးထိခိုက်မှာကိုစိုးရိမ်နေကြပါတယ်။ပညာရေးဝန်ကြီးဌာနကတော့ကျောင်းတွေပိတ်ထားပေမဲ့ပညာသင်ကြားခွင့်တွေမဆုံးရှုံးရအောင်ကျောင်းသင်ခန်းစာတွေကိုအွန်လိုင်းရုပ်မြင်သံကြားနဲ့ရေဒီယိုတို့ကနေထုတ်လွှင့်သင်ကြားပေးဖို့စီစဉ်ထားသလိုသင်ခန်းစာတချို့ကိုလည်းမြန်မာ Education Channel ကနေထုတ်လွှင့်ပေးနေပါတယ်။နောက်ထပ်လည်းအခြေခံပညာကျောင်းသားတွေအတွက်အွန်လိုင်းရုပ်မြင်သံကြားနဲ့ရေဒီယိုတို့ကနေသင်ကြားပို့ချနိုင်အောင်ပြင်ဆင်နေတဲ့အကြောင်းအခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မာဝင်းကပြောပါတယ်။
ကံဒီရေယူတွေကတော့ဆရာတို့ကဒီလကုံတော့တော့မှန်းထားတယ်ဒါပေမဲ့ plan မှာတော့ဆရာတို့ဒီဇင်ဘာလောက်မှမှန်းတာပေါ့ဒါပေမဲ့ဆရာတို့ကအမြန်ဆုံးပြီးနိုင်အောင်အကုန်လုံးကာကြီးကနေအတီးအကုန်ပြီးမှလွင်တာပေါ့ကဲနဲ့ကာကြီးပြင်ကာကြီးလွင်ခဝေးပြင်ခဝေးလွင်ဒီလိုဖြစ်နေအောင်ဆရာတို့လုပ်နေတယ်နော်
ကျောင်းသင်ခန်းစာတွေကိုမြမအတန်မြဝတီစကိုင်းနက်တူကနေရုပ်မြင်သံကြားသင်ခန်းစာတွေထုတ်လွှင့်มาဖြစ်ပြီးလက်တလောအလဲတန်းနဲ့မူလာတန်းကကျောင်းသားကျောင်းသူစုစုပေါင်း၈တန်းစီကိုပြတ်ထန်းစာအုပ်တွေရအောင်ဆောင်ရွက်နိုင်ဖို့စီစဉ်နေတယ်လို့လည်းပြောပါရတယ်။ဒါပေမဲ့လည်းဒီနှစ်ပညာသင်နှစ်ကတော့ပုံမှန်အတိုင်းမဖြစ်နိုင်တော့ဘူးလို့ဒေါက်တာတင်မောင်ဝင်းကပြောပါရတယ်
။ကိုဗစ်ပုံမှန်မူတည်ပြီးတော့ကျောင်းကဖွင့်နိုင်ပြီပုံမှန်ဖွင့်လိုက်ပြီးတော့ဆောင်ရွက်တွေဖြစ်မယ်ဆိုရင်လည်းဒီမတ်စာမှာဖြစ်ဖို့ဆိုတာအတိတ်တော့မလွယ်တော့ဘူး။ဒါကတော့ဆရာရဲ့ဒူတဲ့အမြင်ပါဒီကဝယ်ပူပြီးလို့ကိုဗစ်အဲ့ဒါငြိမ်သွားလို့ပြန်ဖွင့်ဒီတိုင်အောင်ဆရာတို့ကဒီ normal လာလေရောက်သွားတဲ့ကြောင့်မို့ဆန်တင်ရက်က3လခွဲလောက်ပဲကျန်တော့မယ်3လခွဲလောက်နဲ့10လစာ9လစာကိုတင်ရမယ်ဆိုတော့ဒါမဖြစ်နိုင်ဘူးလေအဲ့ဒါကြောင့်မို့အဲ့ဒါကြောင့်မို့ဒီမဆမှာတက်ပြီးဝင်တဲ့ဆောင်ဝယ်စစ်ဆေးဖို့ဆိုတော့မဖြစ်နိုင်တဲ့ဘက်မှာရန်တုံးပုံများတယ်ဒီတဲ့ပုံပြီးနောက်ဆုတ်မလားဆိုတာရှိမယ်ဒါအချိန်လေးကောင်းရင်ပေါ့မကောင်းတဲ့ရက်ချင်တဲ့ရက်သွားနိုင်တယ်ဒါကတော့နိုင်ငံတော်ရဲ့ policy ပေါ်မှာမတည်တယ
်ကိုဗစ်ကပ်ရောဂါကြောင့်ပုံမှန်ကျောင်းဖွင့်ချိန်ထဲနောက်ကျပြီးမှဇူလိုင်လအထဲမှာပြန်ဖွင့်ခဲ့တဲ့ကျောင်းတွေကိုတကြောပြန်ကူးစက်မှုတွေကြောင့်တလားလောက်အကြာမှာပဲပြန်ပိတ်ခဲ့ရတာပါပုံမှန်စာသင်နှစ်တွေလိုအပြည့်အဝမတင်ကြားနိုင်တဲ့အတွက်စာမေးပွဲတွေစစ်ဆေးဖို့နဲ့အတန်းတက်ဖို့ကိစ္စတွေမှာမရေမရာဖြစ်နေတဲ့အပေါ်မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ရဲ့အတွင်းရေးမှူးဒေါက်တာစောမျိုးလှိုင်ကအခုလိုသုံးသပ်ပါတယ
်ကိုပုံမှန်ကလန်ဒါအရဆိုရင်တော့နောက်ကျတယ်မှာပါတယ်အဲ့တော့ကျွန်တော်တို့ကအခုသင်ကြားရေးတောင်မှဒီအစ်တဲမှာလည်းလာပိုင်းတော့ပြင်ပြီးတော့ပြန်ပြိတ်လိုက်ရတယ်။အဲ့ဒီအတွဲကျွန်တော်တို့ကသင်ကြားရေးချင်တယ်လေပေါ့လေ။အဲ့တော့ဟိုပြောချင်တာကအခုဒီ online ကနေရဒီ TV ရော radio တို့ကနေသင်ကြားပို့ချမယ်ဆိုရင်တော့ပုံမှန်စာမွေးဖြည့်ပြီးမှဖြည့်မယ်ဆိုရင်တော့ကလေးတွေတဲ့အဆင်ပြေနေနေဖြည့်နိုင်တယ်ပေါ့။အဲ့တော့စာမွေးဖြည့်တဲ့အချိန်ကနောက်ဆုံးပါလားဒီတိုင်းနဲ့လုပ်ပါလားဆိုတဲ့အပေါ်မှာမူတည်ပြီးကျွန်တော်တို့ကပြောရမယ်အမိသားရှိတယ်ပေါ့။တော့အဲ့တော့ခုစာတင်ရေးချိန်လေးနဲ့ညားရယ်ဆိုတာလေစာပွဲနောက်ဆုတ်ခဲ့မယ်ဆိုရင်တော့ဒါအကယ်ဒမီကလန်ဒါကိုရွှေ့မယ်ဆိုရင်တော့ဟိုဆက်ပြီးတော့တင်ရတာအဆင်ပြေနိုင်မှာပေါ့နော်အဲ့လိုတော့ကျွန်တော်တို့တုံ့ပြန်တယ်အဲ့တော့စာပွဲတွေချိန်ချိန်ခိုင်းပါလေဆိုရင်ပုံမှန်မပြီးနေပါဘူ
းကက်ယောဂါကြောင့်စာတင်ကျောင်းတွေပိတ်ထားရတဲ့အတွက်ကဘာတဝမ်းကျောင်းတွေအရွေကလေးငယ်၃ပုံ၃ပုံညီပါရှိနေပြီးစာတင်ကျောင်းတွေဝေးတဲ့ကျောင်းသားအရေအတွက်ဟာတန်ပေါင်း၁ပေါင်းခွဲလောက်ရှိနေပြီးတော့အဲ့ဒီအထက်မှာ463တန်းလောက်ဟာအင်တာနက်ဒါမှမဟုတ် TV နဲ့ရေဒီယိုတို့ကနေတဆင့်ပညာဆက်လက်သင်ယူနိုင်တဲ့အခြေအနေမှာမရှိဘူးလို့လည်းကုလသမဂ္ဂကလေးငယ်များရှမ်းဘုံငွေအဖွဲ့ UNICEF ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကမ္ဘာ့ဆိုင်ကပြီးခဲ့တဲ့သတင်းမှတ်ထဲမှာထုတ်ပြန်တဲ့အစီရင်ခံစာထဲမှာလည်းမြန်မာနိုင်ငံအပါအဝင်အရှေ့အာရှပစိဖိတ်နိုင်ငံတွေမှာကက်ယောဂါကြောင့်စာသင်နှင်း 3.8% ရာခိုင်နှုန်းဆုံးရှုံးနေရကြောင်းနဲ့ဆင်းရဲရဲ့မိသားစုတွေမှာပညာရေးကျန်းမာရေးအလောက်ကိုင်းနဲ့ဗဏ္ဍာရေးအရနှင်းသာဆုံးရှုံးမှုတွေကြီးမားနိုင်ကြောင်းလည်းသတိပေးထားပါရဲ့ရှင်။ကျမအင်တနာထွန်းမှာရန်ကုန်မြို့ကနေတရင်ပေးပို့တာဖြစ်ပါတယ
်အမေရိကန်ဒေါ်လာဝေးတန်ဖိုးဟာမြန်မာကျောင်းဝင်နဲ့လဲလှယ်ရမှာမကြသေးခင်ကစလို့ကြဆင်းလာရဲ့အပေါ်စီးပွားရေးပညာရှင်တချို့ရဲ့အမြင်တွေကိုပြောပြပါမယ်ကျွန်တော်ကတော့ဇော်ချက်ပါ ကယောဂါကြောင့်ကမ္ဘာတဝန်စီးပွားရေးကျဆင်းနေတဲ့အချိန်မှာပဲအမေရိကန်ဒေါ်လာတန်ဖိုးကျဆင်းလာနေရကြောင်းမြန်မာကျပ်ငွေနဲ့လဲလှယ်ရမှာလဲတိတိတတ်တတ်ရိုက်ခတ်လာနေရပါအမေရိကန်ဒေါ်လာဟာဥရောပယူရိုဂျပန်ယန်ငွေအပါအဝင်နိုင်ငံတကာအဓိကငွေကြေးရနဲ့လဲလှယ်ရမှာအခုနှစ်တည်း300ခိုင်နှောင်းကျဆင်းခဲ့ကြောင်းလဲအမေရိကန်ရုပ်သံ CNN စီးပွားရေးအစီအစဉ်ကဖော်ပြပါတယ်မြန်မာနိုင်ငံမှာလဲဒေါ်လာငွေတန်ဖိုးတဖြည်းဖြည်းကျဆင်းလာရမှာဒီကနေ့အောက်တိုဘာလ9ရက်နေ့ပုဂ္ဂလိကဘဏ်တချို့နဲ့ပြင်ပဈေးကွက်မှာဒေါ်လာကို1292ကျပ်ဈေးပေါက်ခဲ့ပါတယ်မြန်မာနိုင်ငံဘဝဘဏ်ကတော့ငွေကြေးဈေးကွက်ကြည့်နေဖို့ရည်ရွယ်ပြီးပြင်ပပေါက်ဈေးကျပ်ဈေးပို့ပြီးဝယ်ယူထိန်းချုပ်ရရရှိပါတယ်ဘဝဘဏ်ဒူးဥက္ကဋ္ဌဟောင်းလည်းဖြစ်တယ်ကမ္ဘောဇာဘဏ်ရဲ့အကြီးအကျယ်အကြံပေးလည်းဖြစ်တယ်ဦးတန်းလွင်ကတော့ဘဝဘဏ်ကဈေးကွက်ကြည့်နေအောင်အခုချိန်ထိထိန်းထားနိုင်တယ်လို့သုံးသပ်ပါတယ်
ကြတဲ့ဒီစားတော့ဘိုးဘာတော့သူကအမြဲတစေပဲသူကတော့ဒီသူ့ရဲ့အဓိကတာဝန်ပါလဲဆိုတော့ဒီအငွေကြေးစနစ်ခိုင်မာဖို့ပြည်ရင်ဖို့ဆိုတာသူ့ရဲ့ဒါအဓိကရင်းနှီးချက်ပဲ။အဲ့တော့ဥမာလည်းလည်းလုံးတစ်ခုဟာလားမတရားထိုးကြတယ်မတရားတက်သွားလို့ဆိုရင်အဲ့ဒါအများလို့ရှိရင်တော့ဒါခုနအငွေကြေးစနစ်ပြည်ရင်ဖို့ရှိတယ်တော့ဘိုးဘာတော့ဒါကြတယ်ဆိုတော့သူကဒါတူပြောရမှာပဲဒေါ်လာတွေတက်တယ်ဆိုရင်သူသာထုတ်ရအောင်ပါပဲဒါတွေ့ရအောင်ပဲအခုသူဝယ်လို့ပဲအခုဈေးလေးကိုလည်းထိန်းနိုင်လို့ပြောအောင်ပါပေါ့
မြန်မာနိုင်ငံဘူဘန်ကအခုနှစ်ဆကနေအော်တိုဘာလာအထိအမေရိကန်ဒေါ်လာတန်260ကျော်ကိုလေးလံစနစ်နဲ့ဝယ်ယူထားပြီးပြန်ရောင်းချတာမျိုးလည်းလုပ်ခဲ့ပါတယ်ဘူဘန်ကနေ့စဉ်အမေရိကန်ဒေါ်လာ 3.8 သန်းကိုလေးလံစနစ်နဲ့ပုံမှန်ဝယ်ယူလေးရှိပြီးစက်တင်ဘာလ30ရက်မှာဒေါ်လာကို1308.5 ကျပ်နဲ့ဝယ်ယူရာကရပိုင်းတွင်းမှာပဲအော်တိုဘာ6ရက်မှာ1298ကျပ်ကိုချပြီးဝယ်ယူခဲ့တာဖြစ်ပါတယ်။ပြည်တွင်းငွေဈေးကွက်တည်ငြိမ်အောင်ဘိုးဘန်ကြိုးစားခဲ့တဲ့ဆိုပေမဲ့ဒေါ်လာတန်ဖိုးဆက်ကျဆင်းနေမှုကနိုင်ငံတကာအတိုင်းအတာနဲ့ကြုံရရပြဿနာဖြစ်တယ်လို့ပြည်အောင်စုလွှတ်တော်စီးပွားရေးအကြံပေးဦးစော်ဖေဝင်းကမြင်ပါတယ်။
ဒီကဒေါ်လာပေါ့နော်ဒေါ်လာဈေးကွက်ကိုသူကတင်းချုပ်ချင်တဲ့သဘောရှိတယ်ပေါ့ဒေါ်လာဈေးကျနေတဲ့အချိန်မှာသူရှိရင်ပြန်ကျက်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့သူကလုပ်တဲ့သဘောမျိုးဖြစ်နိုင်တယ်အခုကတော့ဒီကဘာလုံးမှာကတ်ချက်နေတဲ့အခါကျတော့အစီရင်းပါရင်လုပ်ပေးတယ်လည်းပဲတိတ်ဆူချာချာကြီးတော့ဒေါ်လာဈေးကပြန်မတက်လာနိုင်ဘူးအဲ့တော့အစိုးရလုပ်တာလည်းလုပ်တာပဲတိုးတော်လည်းပဲအဲ့ဒီဥစားကတိတ်ဖြောင်းမှုရှိနိုင်တာသူလိုပဲဆရာတော်တွက်ပြီးပါတယ်
ပြီးခဲ့တဲ့သတင်းပတ်ချက်ထုတ်ပြန်ခဲ့တဲ့ကမ္ဘာပိုင်ရဲ့အရှိအအရှာနဲ့ပတ်စည်းပိတ်ဒေသအတွက်စီးပွားရေးခန့်မှန်းချက်မှာတော့ကာယောဂါကြောင့်စီးပွားရေးကျဆင်းမှု 3.5 ရာခိုင်နှုန်းကျဆင်းခဲ့တဲ့မြန်မာနိုင်ငံမှာပြည်တွင်းဗန္ဒာရေးကဏ္ဍမှာမတိကျမှုတွေလက်နက်ကိုင်ပဋိပက္ခတွေရွေးကောက်ပွဲနဲ့နိုင်ငံရေးအရာမရေရာရာရေးအပြင်ဒေသတွင်းရောဂါကူးစက်မှုအသစ်တွေနဲ့ကမ္ဘာစီးပွားရေးထိခိုက်မှုကြာရှည်မဲ့အခြေအနေတွေကိုပြင်ပကရပ်ခတ်မှုတွေကြောင့်အစဉ်ခေါမှုတွေရှိနေဆဲဖြစ်ကြောင်းဖော်ပြထားပါတယ်ကယောဂါကြောင့်ကမ္ဘာမှာသိဆုံးမှုအများဆုံးဖြစ်နေတဲ့အမေရိကန်ပြည်အောင်စုမှာအရေးပေါ်ငွေကြေးသုံးစွဲရမယ့်အခြေအနေကြီးကြောင့်ဒေါ်လာတန်ဖိုးဆက်လက်ကျဆင်းနိုင်တယ်လို့လည်းစီးပွားရေးပညာရှင်တွေကခန့်မှန်းနေကြပါရဲ့ခင်ဗျာကျွန်တော်ကတော့အစောထပ်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစီ။VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
်ကိုဗစ်ကရောဂါကာလမလေးရှားနိုင်ငံမှာတရားမဝင်ရောက်ရှိနေထိုင်နေသူတွေကိုရှာဖွေနှိမ်နင်းနေရမှာမြန်မာနိုင်ငံသားအများအပြားလည်းဖမ်းဆီးခံရတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။မလေးရှားနိုင်ငံလန်ကာဝီပြည်နယ်ဘူကစ်မလော့မှာမလေးရှားရဲတပ်ဖွဲ့လူမှုကြီးကြပ်ရေးနဲ့ကျမရေးဝန်ထမ်းတွေပါဝင်တဲ့ပူးပေါင်းအဖွဲ့တွေကအထူးစစ်ဆင်ရေးအဖြစ်တရားမဝင်နေထိုင်နေသူတွေကိုရှာဖွေဖမ်းဆီးခဲ့ရမှာမြန်မာနိုင်ငံသားအများအပြားလည်းဖမ်းဆီးခံရတာပါ။တရားမဝင်နေထိုင်နေသူတွေကိုနှိမ်နင်းတဲ့မနေ့လုံးကတော့အထူးစစ်ဆင်ရေးနဲ့ပတ်သက်လို့လန်ကာဝီပြည်နယ်ရောက်မြန်မာနိုင်ငံသားဦးကျော်ဝင်းကအခုလိုပြောပြပါတယ်
။ဟုတ်တယ်ခင်ဗျာ။ဖားနာတော့ဒီကျော်ထဲမှာဝင်ဖမ်းသွားတယ်လို့ပြောတယ
်။ဟုတ်ကဲ့ဟုတ်ကဲ့
။ဒါပေမဲ့ကြားရတဲ့လောက်ကမြန်မာနဲ့လူနဲ့ပေါ့နော်
။ဟုတ်ကဲ့
။မြန်မာဆိုတော့ကျွန်တော်မြန်မာနဲ့ အဲ့မှာကအများစုကပိတ်သားတဝဲသားတွေညာတယ်ပိတ်သားတဝဲသားနဲ့ရိုဟင်ဂျာတို့ပြောတယ်65ရောက်68ရောက်ပါတယ်အဲ့မှာတရားမဝင်ပါနော်တရားမဝင်နေတိုင်းနဲ့ဒီလိုသူတို့ကတော့အဓိကသူစပ်ဖမ်းနေကျမကြီးဖြစ်တယ်လို့ပြောတယ်ဝင်လာတော့သူတို့ဖမ်းမှန်းကလည်းဤတန်ဟိုတော့သူတို့အဖွဲ့ဆုံးပါနော်ဟု
တ်ကဲ့
ကျမကြီးပါမင်း immigration customs အဲ့လိုဖွဲ့ဆုံးသွားနေတော့ဝင်လာတယ်ပြောတာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့မလေးရှားနိုင်ငံမှာမနေ့တုန်းကတော့ဖမ်းမိသူတွေကိုတော့အာနာပိုင်တွေကယောဂပိုးရှိမရှိစစ်ဆေးတာတွေလုပ်ခဲ့ပါတယ်။ကိုဗစ်ကပ်ယောဂကူးစက်မှုတွေတကြော့ပြန်တိုးလာနေချိန်မှာတရားမဝင်နေထိုင်နေသူတွေရဲ့လူစုလူဝေးလုံနေတဲ့သူတွေကိုအဓိကနှိမ်နင်းတာဖြစ်ကြောင်းကိုလည်းဒေသခံလူမှုကြီးကြပ်ရေးဌာနဒါရိုက်တာဇူဟာရဂျမာလူဒင်ကိုကိုးကားပြီးမလေးရှားနိုင်ငံကသတင်းတွေမှာဖော်ပြခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ကစတင်ခဲ့တဲ့စစ်စင်ရေးအတွင်းပြည်နယ်ထဲမှာရှိတဲ့နိုင်ငံသားတွေအများစုနေထိုင်ရာရပ်ကွက်တွေဆိုင်ငန်းတွေနဲ့ဖြောပြေးရေးလုပ်ငန်းတွေကိုလည်းပိတ်မှတ်ထားခဲ့ကြောင်းကိုလည်းပြောဆိုခဲ့တာပါ။မနေ့တုန်းကဖမ်းဆီးခံရသူတွေထဲမှာတော့3လအရွယ်ကလေးကနေအသက်45နှစ်ထိပါဝင်ပြီးအမျိုးသား20အမျိုးသမီး12ဦးယောက်ျားလေး13ယောက်နဲ့မိန်းကလေး11ယောက်ပါဝင်ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။ဖမ်းဆီးခံရသူတွေကိုတော့မလေးရှားနိုင်ငံလူဝင်မှုကြီးကြပ်ရေးဥပဒေနဲ့အရေးယူမှာဖြစ်ပါတယ်။ခမန်းကြီးမြန်မာနိုင်ငံသား9သိန်းခွဲလောက်လုလုကန်နေတဲ့မလေးရှားနိုင်ငံမှာကယောဂကာလကန့်သက်ချက်တွေကြောင့်အလောက်ကန်နဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရပြီးကိုယ့်ကိုယ်ကိုအဆုံးစီရင်သူတချို့လည်းရှိခဲ့ပါတယ်။အခက်အခဲတွေကြောင့်တရားဝင်ကောတရားမဝင်နီးလန်းနေတဲ့ပါနေရပြန်ဖို့ကြိုးစားတဲ့သူတွေထဲမှာလည်းအာဏာပိုင်တွေဖမ်းဆီးခံရတာတွေရှိသလိုလူမောင်ကိုသမားတွေရဲ့တားကောင်ဖြစ်သွားသူတွေလည်းရှိကြပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာဖြစ်ပါတယ်။
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA စီစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနှာစင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ဆရာဆရာဖျားအခုဆက်လက်ပြီးညီမအရေးသုံးသပ်ချက်အစီအစဉ်ကိုနှာစင်ရမှာဖြစ်ပါတယ်။ကျွန်တော်ကတော့ကြော်စမ်းတော့ပါ။ American ပြည်ထောင်စု George W. Bush Institute က Doorway to Democracy Burma's 2020 Election Democracy အဝင်တကားပေါက်မြန်မာနိုင်ငံ2020ပြည်ရွေးကောက်ပွဲဆိုတဲ့ခေါင်းစဉ်နဲ့ဆက်လက်ကြောင်ပြီးရတဲ့ပကထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံ2020ပြည်ရွေးကောက်ပွဲနဲ့လက်ရှိနိုင်ငံရေးအခြေအနေကိုသုံးသပ်ပြီးဒီမိုကရေစီအပြည့်အဝထွန်းကားရေးအတွက်နိုင်ငံတကာအသိုင်းအဝိုင်းကဘာလို့တင်လဲဆိုတာတွေကိုထောက်ခံပြင်ပြထားတာဖြစ်ပါတယ်ဒီကြားထဲကိုပြုစုသူ George W. Bush Institute ရဲ့အကြီးတန်း Program Manager John Pyung ကိုကျွန်တော်ဆက်သွယ်မိန့်ထားပါတယ်ဒီကြားထဲမှာCSO လို့ခေါ်တဲ့လူမှုအဖွဲ့အစည်းတွေကိုပံ့ပိုးကူညီဖို့ပေးထားတယ်ဒါကတော့ဟုတ်နေပါပြီ။သို့တော်လည်းပဲနိုင်ငံရေးပါတီကိုလည်းပဲထောက်ခံရမယ်အားပေးရမယ်ဆိုတော့နိုင်ငံရေးပါတီကိုအမေရိကန်လိုအနောက်နိုင်ငံတွေကထောက်ခံအားပေးတဲ့အတွက်သူတို့ဟာအမေရိကန်လူလာတဲ့အနောက်ဘက်ကိုရိမ့်တယ်ဆိုပြီးတော့ပြည်တွင်းမှာဆွဆွဲခံရတဲ့ပြဿနာတွေတော့မရှိနိုင်ဘူးလားခင်ဗျာ
။It's important for us
to learn that ဒီကပြောနေတာကဒီနိုင်ငံရေးပါတီတွေနိုင်ငံရေးသမားတွေဒီမိုကရေစီဖြစ်စမှာလုံးဝမြောက်နှံပါဝင်နေအောင်လို့ကိုကြီးထောက်ခံပေးရမယ်ဆိုတာဖြစ်ပါတယ်။မြန်မာပြည်သူတွေကဒီမိုကရေစီပြည်ဝထုံးကားကိုမျှော်လင့်နေတာပါ။နိုင်ငံရေးပါတီပေါင်း100နီးပါးကရွေးကောက်ခံနေသူ 8,000 လောက်အနက်ကအများစုကအဆင်သင့်မဖြစ်ကြသေးဘူးဆိုတာလည်းတွေ့နေရပါတယ်။ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်ခွင့်လူအခွင့်အရေးဒီမိုကရေစီတရားဥပဒေစိုးမိုးရေးနဲ့လွတ်လပ်တဲ့ဈေးကွက်ရဲ့အခြေခံသဘောတွေကိုစစ်ဆေးရလက်ထက်ပညာရေးစနစ်မှာတည်ယူခွင့်မရရှိခဲ့ကြပါဘူး။ဒါ့အပြင်မြန်မာလွတ်တော်အမတ်တွေဟာနိုင်ငံရေးအတွေ့အကြုံနဲ့လိုအပ်နေပါသေး။ဖြေပါနိုင်ငံရေးပါတီတွေအနေနဲ့သူတို့အမတ်လောင်းတွေကိုလုပ်ပိုင်ခွင့်အာဏာပေးရတာဟာအဓိကအဖြစ် professionally functioning parliament ကျန်းကျန်းကျန်းကျန်းလဲပတ်နိုင်တဲ့ပါလီမန်ပေါ်ထွန်းရေးတွေအရှိမဖြစ်လိုအပ်တဲ့ကိစ္စပါ။ဒါကြောင့်မလို့အကူအညီပေးတယ်ဆိုတာဟာဒါနဲ့ကိုတက်လိုက်ရမယ်အနောက်တိုင်းလိုလာအောင်လုပ်ရမယ်ဆိုတဲ့သဘောမဟုတ်ပါနဲ့စစ်စစ်ဆောင်ပြီးမှန်ကန်တဲ့ပါလီမန်ဖြစ်ထွန်းရေးတာဖြစ်ပါရဲ့
ဆရာနဲ့မှာဒေါ်အောင်ဆန်းစုကြည်နဲ့ NLD ပါတီရဲ့ထုံးဆောင်မှုလည်းဝေဖန်ထားတာတွေ့ရပါတယ်ဒါနဲ့မင်းစရာတစ်ခုကအခုချိန်မှာဒေါ်အောင်ဆန်းစုကြည်နဲ့ NLD ပါတီတဲ့ပူပြီးကောင်းတဲ့ပုံမသိညော်တဲ့ထုံးဆောင်မှုနဲ့ပါတီ Better Alternatives တွေပေါ့လေ
Right. So Burma's political landscape has changed dramatically since the NLD
was...မမနိုင်ငံရဲ့အချင်းချင်းကဒေါက်တာဆုတင်တဲ့ NLD တောင်ကျူကမ်းပြိုအနိုင်ရရှိခဲ့တဲ့2015ခုနှစ်ကလေးကတည်တည်တသာပြောင်းလဲလာခဲ့ပါပြီ။အဲဒီတုန်းကတော့လွတ်တော်မှာအပြတ်အသတ်နိုင်ပြီးတော့တစ်ခေတ်လုံးကအုံအစ်စ်ထောက်ခံခဲ့ကြပါပြီ။ဒါပေမဲ့ဒီကနေ့မှာတော့မြန်မာပြည်သူတွေက NLD ရဲ့ခေါင်းဆောင်မှုနဲ့ဒီမိုကရေစီဖော်ဆောင်နိုင်မှုအားနည်းတဲ့ပုံမှာတစ်ဖြည်းဖြည်းနဲ့မချင်မရဲဖြစ်လာနေကြတယ်ကိုကျွန်တော်တို့တွေ့နေရပါပြီ။တိုင်းတော်တွေလည်း NLD အစိုးရပေါ်စိတ်ဖြစ်လာနေပါပြီ။သူတို့အခွင့်အရေးနဲ့ federal ပြည်ထောင်စုဖွဲ့စည်းရေးနဲ့ငြိမ်းချမ်းရေးမဖော်ဆောင်နိုင်တဲ့ပုံကစိတ်ဖြစ်ကြပါလေ။ဒါကြောင့်မို့တိုင်းသားပါတီတွေအချင်းချင်းပေါင်းစည်းနှိမ့်နိုင်ပြီးတော့သူတို့ဒေသတွေမှာအမှန်တရားပုံမှုအနိုင်ရရှိရေးအတွက်လှုံ့ဆော်လာကြပါလေ။သူတို့အောင်မြင်ခဲ့ရင်ဂျွန်ဆန်ဆုချင်တဲ့ NLD ရဲ့တဦးတည်းတပါတီကြီးခေါင်းဆောင်နိုင်မှုကိုပုံမှုပြော့စိန်ခေါ်လာနေမှာဖြစ်ပါလေ
။ဒါမဲ့တကယ်တော့ဒီတနိုင်ငံလုံးအတွက်နှွမ်းခြုံကြည့်မယ်ဆိုရင်ဒီတိုင်းရင်းသားမဟာမိတ်တွေရဲ့ခေါင်းဆောင်မှုကNLD နဲ့ဒေါအောင်ဆန်းစုကြည်ခေါင်းဆောင်မှုအစားထိုးနိုင်မဲ့အခြေအနေတော့မရှိဘူးထင်ပါတယ်
။ What I'm saying here is Aung San Suu Kyi and NLD
NLD ကအထွတ်လူကြိုက်များနေစေဖြစ်ပြောရွေးကောက်ပွဲကိုလည်းနိုင်နိုင်စေအများကြီးရှိပါတယ်။ဒါမှမဟုတ်တိုင်းသောပါတီတွေရဲ့စင်ခုံမှုနောက်ပြီးတော့ The Democracy ရဲ့တက်တွားတဲ့ People's Party ပြည်သူ့ပါတီ People's Pioneer Party ပြည်သူ့ရှေ့ဆောင်ပါတီတို့နဲ့ဗိုလ်ချုပ်ကြီးဟောင်းတယောက်ရဲ့ Union Development Partyပြောင်းစုကောင်းကျိုးဆောင်ပါတီတို့လိုပါတီတွေရဲ့စိန်ခေါ်မှုဒေါက်ဆန်းစုချင်တဲ့ NLD အနေနဲ့တပါးရီအစိုးရမဖွဲ့နိုင်ပဲနဲ့မြန်မာမဟာမိတ်လိုက်ရှာရမယ့်အခြေအနေရောက်ရှိစေနိုင်ပါတယ်။ဒီလိုနဲ့ဒေါက်ဆန်းစုချင်တဲ့ NLD ရဲ့ပွင့်လင်းမှုမရှိတဲ့ဘယူရိုကရက်စံလုံးတဲ့ကိစ္စကိုစိန်ခေါ်လာကြမှာဖြစ်ပါတယ်။ဒါကြောင့်မလို့ NLD ကလွတ်တော်မှာမြန်မာမဟာမိတ်တွေနှိမ့်နိုင်ရမှာဖြစ်ပါတယ်။ဒါကအပေါင်းလက္ခဏာဆောင်တယ်လို့ကျွန်တော်တို့ယူဆပါတယ
်။တကယ်တော့ဆရာနဲ့မှာကုကဖော်ပြတဲ့ပမခဇော်ဒန်ဘရနီတို့လိုပါပဲ။ဒီကောက်ပွဲမှာအရသာအစွဲကိုစစ်တပ်ကထိတိယရောက်ဘယ်နိုင်ငံရေးအနာမဆွဲခဲ့တာမရှိပါဘူး။ဒါဟာပြဿနာရဲ့အဓိကအကြောင်းရင်းလို့ထင်ပါတယ်။ဒါကို pressure and spot ခင်ဗျားတို့ရဲ့စီရင်ခံစားထဲမှာရေးထားတဲ့အတိုင်းဒါ super dumbness နဲ့ခေါ်ပါတော့အဲ့လိုလှုပ်ဖို့စိတ်မခက်ဘူးလားခင်ဗျာဒီအချိန်မျိုးမှာစစ်တပ်ကို PR ပေးဖို့ဆိုပြီးတော့ခင်ဗျားတို့ဘက်ကလှုပ်ပေမဲ့ဒီအနောက်နိုင်ငံတွေဘက်ကကြိုးစားပေးမဲ့လဲတရုတ်ဒီကတော့ထားပါတော့ဒီမိုကရေစီမဟုတ်ဘူး။ဒီနေရာတို့လိုဒီမိုကရေစီနိုင်ငံတွေကလည်းစစ်တပ်ကိုဂူကြီးအပြစ်နေကြရတယ်ဆိုတော့ဒီလို PR ပေးတာထောက်ခံတာလုပ်ဖို့တော့ခက်မယ်လို့ထင်ပါတယ်။ဘယ်လိုသဘောပါလဲ
？Yes, I believe the pressure on the military, such as
okay, the government, is that for more than 10 years now, but now you can see the Facebook group is still attached to a business hand, so a shame in the mind.ဒီနေရာမှာရှင်ကဒီတရုတ်အခန်းကဏ္ဍလို့ပြောတော့မြန်မာနိုင်ငံမှာတရုတ်ဩဇာပုံမှုပြောလွတ်မိုးလာတာကဒီမိုကရေစီဖြစ်ထွန်းရေးအတွက်ပြင်းစိုးဖြစ်ပါတယ်တရုတ်ကသူတို့အိမ်ကြီးချင်းမှာဒီမိုကရေစီနိုင်ငံတစ်ခုအနေနဲ့ပေါ်ထွန်းလာမှာမလို့လားပါဘူ
းဟုတ်ပြီဆိုတော့ဒီတရုတ်ကမကောင်းဘူးငါတို့ကတရုတ်ထက်ပိုကောင်းတယ်ဆိုတော့မြန်မာစစ်တပ်ကသဘောပေါက်လာအောင်သူတို့ convince ဖြစ်သွားအောင်ပေါ့လေအမေရိကန်ပြည်ထောင်စုနဲ့အနောက်နိုင်ငံတွေကဘယ်လိုလုပ်နိုင်မလဲဆိုတော့မေးစရာဖြစ်လာတာပေါ့
So, as I said, the convinced military, I don't think convincing military is...
Okay, the more convinced, the more about the kind of thing I look at, so I never find out what you're saying. PRP, I'm going to talk to you about the PRP, I'm going to talk to you about it.
pressure ပေါ့လေ PRP လေဆိုတဲ့ကိစ္စဟာပညာရှင်တချို့ကမထီရောက်ဘူးလို့ပြောကြပါတယ်အထူးသဖြင့်ဘာမခဒေးဗစ်စတိုင်ဘာဂါဆိုမှတခဏပြောတယ်လုံးဝလက်မခံဘူး sanction ကိုသူကအမြဲတမ်းဆန့်ကျင်လာပါတယ်ဆိုတော့ခင်ဗျားတို့က pressure ကိုယုံကြည်ကြတယ်ပေါ့ PR ကိုယုံကြည်ကြတယ်ပေါ့
Yes I believe foreign pressure works on Burma especially for NLD
government Okay တမယုံပါတယ်ထို့တချင် PR ပေးတာက NLD ပေါ်မှာထိရောက်မှုရှိပါတယ်။အခု Muslim မလောင်နှစ်ဦးပါဝင်တဲ့ကိစ္စကလည်း PR ကိုထုံးပြန်မှုပြသတာပဲဖြစ်ပါတယ်။ဒါကကောင်းကျိုးကိုဆောင်တဲ့လက္ခဏာပါ။ NLD အစိုးရကတော့နိုင်ငံတကာအပိုင်းအဝန်းနဲ့အတူတူအလုံးလုံးနိုင်တယ်ဆိုတာကိုပြသရရောက်ပါတယ်။စစ်တပ်ကတော့အဲ့လိုမဟုတ်ပါဘူး
။နောက်တစ်ခုကအမျိုးသားရေးကိုသိပြီးတော့အကြောင်းပြရဲရှေ့တန်းတင်တဲ့ဆိုတဲ့ကိစ္စလည်းကျွန်တော်ပြောချင်ပါတယ်။ကမ္ဘာနိုင်ငံတွေမှာရောဒါတွေလွတ်ကင်လို့လားဥပမာဆိုတော့ American ပြည်ထောင်စုမှာ Senator Trump ကmake american great again ဆိုတဲ့ကိစ္စပေါ့ဆိုတော့ဒါဟာတနည်းအားဖြင့်ပြောရင်မျိုးသားရေးကိုရှင်းတန်းတင်ပြီးစီယုံနေတာပဲလို့ပြောလို့မရဘူးလားပ
ြ Yes so by recommendation to NLD is to change the rhetoric
on sense ပြောချင်တာကတော့ NLD နည်းနည်းသူရဲ့အပြောဆို rhetoric ကိုပြောင်းလဲဖို့လုပ်မယ်လို့ယူဆပါတယ်ဒေါက်ဆန်စုကြည်ရဲ့တကားတွေကအမတန်မှခွန်အားကြီးစေဖြစ်ပါရင်ဥပမာအဖြစ်ရိုဟင်ဂျာကိစ္စနဲ့တိုင်းသားကိစ္စတွေမှာဆိုရင်
လူခရီးကိစ္စရှုတော့ငါပြောတင်ပါတယ်ဘရိညာကိစ္စကတော့ဆန်းစုကျင်တဲ့အန်အယ်ဒီပေါ်မှာအထူးသဖြင့်အနောက်နိုင်ငံတွေကဒီမိုကရေစီမှာဟာမိတ်တွေရုံချင်မှုကိုဆက်ဆိုင်လိုက်ပါတယ်မြန်မာလူဖွဲ့စည်းမှာအများစုကတော့ဒါမျိုးသားရေးဆိုပဲစီတမ်းတင်နေတဲ့ဖြစ်တယ်လို့ပြောရင်မှားမှာမဟုတ်ပါဘူးဒီလိုအခြေအနေမျိုးမှာသူကတကယ်ကြောက်ဘေးဖယ်ပြီးတော့လူခရီးဆိုပဲစီတမ်းတင်ပြီးပြောလာမယ်ဆို mi tin ma le.
Right. I still believe Aung San Suu Kyi is still very powerful, especially with the Burman ethnic majority. And I
think that Aung San Suu Kyi ga lu dai nya song pokko. A chu tchin Burma lu nya so cha ma du du thauk khan mo a ya song shin de lo tma yom ma le. A chu lo lu pe yin le tat tat de kaisa le ko phaw thauk pyo so lai de twe du du thauk khan mo song song twa me lo ma tin ma au.
မြန်မာနိုင်ငံဒီမိုကရေစီအပြောင်းအလဲအတွက် PRB ကူညီတဲ့နေရာမှာကမ္ဘာဒီမိုကရေစီနိုင်ငံရဲ့တပေါင်းပစည်းရဲ့လက်တွဲလုပ်ဖို့လိုတယ်လို့လည်းပြောထားတာတွေ့ရပါတယ်။ဒါပေမဲ့လည်းတချို့နိုင်ငံတွေကမြန်မာနိုင်ငံနဲ့စီးပွားရေးလုပ်နေကြတယ်။အထူးသဖြင့်အိန္ဒိယတို့ဂျပန်တို့တောင်ကိုရီးယားဆိုရင် PRB မဲ့အစားစီးပွားရေးလုပ်နေတဲ့အစားကိုပို့ပြီးတွေ့ရပါတယ်။ဆိုတော့ဒီခါကိုကြည့်ပြီးတော့ကမ္ဘာဒီမိုကရေစီနိုင်ငံတွေဟာမြန်မာအရေးမှာညီညွတ်နေကြတယ်လို့ပြောလို့ရပါသလား
။ Yes.I would say democracy is difficult. It's a long and slow process. And removing military
democracy is the same thing. The government 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 is the same thing.အမေရိကန်နာမကပဲနဲ့ဒီမိုကရေစီမှာဟာမိအားလုံးစီကထောက်ခံမှုရရှိဖို့အဖြစ်အနေလုပ်ဖို့လိုအပ်ပါတယ်
။ဟုတ်ကဲ့ကျွန်တော်မိကွန်ကဒီလိုလိုအပ်တဲ့နေရာမှာအမေရိကန်ပါဝင်ကျန်တဲ့ဒီမိုကရေစီနိုင်ငံတွေကတသဘောရင်းဖြစ်နေကြသလားတညတညတည်းဖြစ်နေကြသလားတချို့ကဒဏ်ခတ်တယ်တချို့ကစီးပွားရေးလုပ်တယ်အဲ့ဒီကိစ္စကိုမေးရပါ
။ Right, our efforts, international community's efforts in that sense is not united because as you said, the Japan and Korea, for example,
ဒီနေရာမှာဆိုရင်တော့နိုင်ငံတကာရဲ့ထောက်ခံအားပေးမှုတွေကတညတညတည်းမဟုတ်ဘူးလို့ဖြစ်စင်ပါတယ်။တောင်ကိုရီးယားနဲ့ဂျပန်တို့ကယင်းနှိမ့်ပြောင်းနေမှုကတစ်ဆင့်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အားပေးတယ်။ American ပြည်အောင်စုကတော့အရက်ဖက်အဖွဲ့အစည်းဖွံ့ဖြိုးရေးဒီမိုကရေစီအခြေခံခိုင်မာရေးအတွက်အားပေးတယ်။ဒီမှာမြန်မာတို့က American ပြည်အောင်စုကလည်းကျန်နိုင်ငံတွေလိုပဲဒီမိုကရေစီအခြေခံခိုင်မာရေးနဲ့စီးပွားရေးဖွံ့ဖြိုးရေးကိုအတူတူလက်တွဲလုပ်တယ်လို့ထင်ပါတယ
်ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ Sexual activity လို့ခေါ်တဲ့လိင်ဆက်ဆံမှုဟာ Quality of Life လို့ခေါ်တဲ့ဘဝအရည်အသွေးတက်မှုတွေထဲမှာတစ်ခုပါဝင်ဖြစ်ပါတယ်။လူတွေရဲ့နေထိုင်မှုဖွားပစ်စင်မှာလိင်ဆက်ဆံမှုကိုကင်းကွာလို့မရဘူးဆိုပေမဲ့လိင်ဆက်ဆံမဲ့မများစီဘုံနဲ့လိင်ဆက်ဆံရာကနေဆင်ကူးဆက်တဲ့ရောဂါတွေကူးဆက်မခံရစေဖို့ကိုလည်းသတိပြုနေထိုင်ကြရမှာပါ။လိင်ဆက်ဆံရာကနေဆင်ကူးဆက်နိုင်တဲ့ရောဂါအမျိုးအစားတွေဟာပျောက်ကင်းအောင်ကုသလို့ရတဲ့ရောဂါအမျိုးအစားတွေရှိသလိုရောဂါကင်းစင်တဲ့အထိပျောက်ကင်းအောင်မကုသနိုင်ပေမယ့်တစ်သလုံးကုသထိန်းသိမ်းပြီးနေထိုင်သွားရမယ့်ရောဂါအမျိုးအစားတွေလည်းရှိတာကြောင့်လိင်ဆက်ဆံရာကနေဆင်ကူးဆက်တဲ့ရောဂါတွေကိုသတိပြုကာဝယ်ထားကြဖို့အရေးကြီးပါတယ်။လိင်ဆက်ဆံရာကနေတဆင့်ဘလူယောဂအမျိုးအစားတွေကူးစက်နိုင်မှာလဲလို့မေးကြည့်တဲ့အခါကံပကံရွေးစီစေးရုံမှာအရေးပြားတဲ့ကာလာသားယောဂဆိုင်ရာဒုက္ခဆရာဝန်ကြီးဖြစ်သူဒေါက်တာဦးမျိုးတန်းကအခုလိုပြောပါလေ
။လိင်ဆက်ဆံရာနဲ့ကူးစက်တဲ့ယောဂတွေတော့ကျွန်တော်တို့ sexually transmitted infection ပေါ့နော်။အရင်တော့ BD ပေါ့ venereal disease ကာလာသားယောဂလို့ခေါ်ပါတယ်။အဲလိင်ဆက်ဆံမှုကြောင့်ကူးစက်တဲ့ယောဂတွေထဲမှာဆိုလို့ရှိရင်သူကကူးစက်တဲ့ယောဂပိုးအလိုက်ခွဲခြားထားတာရှိတယ်။နောက်သူကယောဂလက္ခဏာတွေအရခွဲခြားထားတာရှိတယ်ပေါ့ယောဂဖြစ်ပွားတဲ့ပိုးတွေအရကြည့်မယ်ဆိုလို့ရှိရင်ဘက်တီးရီးယားတွေကြောင့်လားဗိုင်းရပ်စ်တွေကြောင့်လားပရိုတိုဇာတွေကြောင့်လားဒ
ီပေါ်မှာမူတည်ပြီးတော့ယောဂတွေကပြောင်းလဲသွားတာရှိတယ်လို့နောက်ယောဂလက္ခဏာပေါ့ယောဂလက္ခဏာဆိုရင်စီးပူတယ်ပြီထွက်တယ်နောက်တစ်ခါမှလေရင်ကမှအနာဖြစ်တယ်ဒါမှလို့ရှိရင်သူကအကျိတ်တွေထွက်တယ်ဆိုတော့ယောဂဖြစ်တဲ့လက္ခဏာပေါ်မှာမူတည်ပြီးတော့ခွဲခြားထားရည်ရှိပါတယ်ဖြစ်များတဲ့ယောဂတွေဆိုလို့ရှိရင်ဒီစီးပူညောင်းကြပေါ့ကနောရီယာပေါ့နော်သူရဲ့ concept ဥပဒေတွေကတော့ကနိုပိုးကြောင့်ကနိုကောက်ကင်ကြောင့်ဖြစ်တာမျိုးရှိရယ်နောက်တစ်ခုကအဖြစ်များတာကတော့သူတချို့ဆိုရင်ရေယုံပေါ့ genetic habits လို့ခေါ်တဲ့လင်းအင်္ဂါရေယုံဆိုတဲ့ယောဂပုံတွေဖြစ်တတ်တယ်နောက်လင်းအင်္ဂါကျွတ်နှုတ်လို့ခေါ်တဲ့ genetic watch ပေါ့ဒါတော့ human papilloma virus ကြောင့်ဖြစ်တဲ့ယောဂပေါ့လင်းအင်္ဂါကျွတ်နှုတ်ဒါကြီးလည်းဖြစ်တယ်
ပြောက်ကင်းအောင်ကုသလို့ရတဲ့လိင်ဆက်ဆံရာကနေတစ်ဆင့်ကုဆက်တဲ့ယောဂအမျိုးအစားတွေထဲမှာတော့မှတချို့ယောဂအမျိုးအစားတွေဟာယောဂပျောက်ကင်းမှုကိုအချိန်ကြာကြီးယူပြီးကုသမှုပြုလုပ်ကြရတာပါပျောက်ကင်းအောင်ကုသလို့မရဘဲတစ်သက်လုံးကုသထိန်းသိမ်းပြီးနေထိုင်သွားရမယ့်ယောဂအမျိုးအစားတွေလည်းရှိပါတယ်ပျောက်ကင်းအောင်ကုသဖို့မလွယ်ကူတဲ့ယောဂအမျိုးအစားတွေအကြောင်းကိုမြင်ကြည့်တဲ့အခါဒေါက်တာအောင်မြူတန်ကအခုလိုရှင်းပြပါတယ
်လိင်မှုဆံကုဆက်ယောဂတွေအများသောအားဖြင့်တော့ကုသလို့ပျောက်ကင်းမှုတချို့ယောဂတွေဆိုရင်တော့လေကုသရတာကြာတာပေါ့ကြာကြီးကူရတာမျိုးရှိပါတယ်ဥပမာဆိုလို့ရှိရင်စီးပူညောင်းကြကနိုရောဂါလိုမျိုးနောက်ကလာမိုက်ဒီးယားလို့ခေါ်တဲ့ကလာမိုက်ဒီးယားထရိုက်ဂိုမက်တစ်ပိုးကြောင့်ဖြစ်တဲ့ကလိုင်းလို့လည်းခေါ်တာပေါ့နော်အဲ့ဒီမှာဆိုရင်ယောဂလက္ခဏာကြီးလိုက်လို့ရှိရင်ပြီထွက်တယ်ပြီပြီအနှစ်တွေထွက်တယ်တချို့ကျတော့လည်းပြီပြီအရေးကြီးလေးထွက်တယ်အဲ့ဆိုလို့ရှိရင်ကနော or ကလာမိုက်ဒီးယားအဲ့တခုဖြစ်နေတခြားပိုးတွေကြောင့်လည်းဖြစ်နိုင်တယ်ပေါ့နော်အမှဆိုလို့ရှိရင် gram positive bacteria ရှိတယ် gram negative bacteria ရှိတယ်ဒါတွေကတော့သူ့ရဲ့ဆေးကိုတိတိကျကျကုသမယ်ဆိုလို့ရှိရင်ယောဂပျောက်ကင်းနိုင်တယ်ယောဂလုံးဝပျောက်ကင်းနိုင်တယ်နောက်တချို့ယောဂတွေကယောဂပျောက်ဖို့ကြာတာရှိတယ်ဥပမာဆိုလို့ရှိရင်လိင်မှုဆိုင်ရာကုသယောဂတွေမှာ HIV ကုသရာဆိုတဲ့ဒါ HIV ပိုးကုသခံထားလို့ရှိရင်သူကချက်ချင်းမပြောင်းနိုင်ဘူးနှိရှည်လာများဆရာတို့ကအမြဲတမ်းဆေးအကြာကြီးကူရတယ်နောက်တစ်ခုက hepatitis B ရော hepatitis C ရောဒါတွေကလည်းလိင်ပုဆံကုသယောဂတွေထဲမှာပါတယ်သူတို့ကလည်းကုသရတာကြာတယ်ပေါ့
တောက်ကင်းအောင်ကုသဖို့လွယ်ကူတဲ့ယောဂတွေမှာတော့ယောဂပြန်ပေါ်လာတာမျိုးနဲ့လိင်ဆက်ဆံဘက်ကနေတစ်ဆင့်ယောဂပြန်ကုသခံရတာမျိုးတွေကြုံတွေ့ရလိမ့်ရှိတာကြောင့်ယောဂဟာပေါ်လိုက်ပြောက်လိုက်ဖြစ်နေတတ်တာပါယောဂကိုအရှင်းပြောက်ခွင့်နဲ့အထီးကုသနိုင်မှုအတွက်တိတ်သိမ့်ဆွေးနွေးအကြံပေးရတာတွေရှိသလိုလိင်ဆက်ဆံဘက်ကခေါ်ယူအတည်ပြုပြီးရှင်းပြကုသရတာမျိုးတွေလည်းရှိတယ်လို့ဒေါက်တာမျိုးတန်ကသူ့ရဲ့အတွေ့အကြုံတွေကိုအခုလိုပြောပါတယ
်။ဒီလိင်မှုဆိုင်ရာကုသယောဂဆိုတာ sexual partner ရှိတယ်။ partner မှာဒီကုသယောဂရှိနေတဲ့အခါတော့သူ့ကိုအဲ့တော့ကုသတဲ့နေရာမှာအိမ်တော်ဖက်ရှိတယ် married couple တွေပါဆိုလို့ရှိရင်အိမ်တော်ရှင်တယောက်ကိုကုယုံနေမရဘူး။သူရဲ့အိမ်တော်ဘက်ကိုပါ sexual partner ကိုပါကုမရတချို့ကျတော့အိမ်ကြောင်မကြသေးဘဲနဲ့ဟို living together နေလို့ sexual exposure ရှိလို့ဆိုလို့ရှိရင်လည်းသူရဲ့ partner တွေပါ notify လုပ်ပေါ့နော်သူ့ကိုရှာဖွေပြီးတော့ကုသ counseling လုပ်ရအဲ့ဒါမှလည်းဒီယောဂကုသမှုဟာထိရောက်အောင်မြင်နိုင်တယ်ပေါ့
လေဆက်ဆက်ရာကနေတစ်ဆင့်ကုဆက်တဲ့ယောဂတွေထဲမှာတချို့ယောဂတွေဟာပျောက်ကင်းအောင်ကုသဖို့မလွယ်ခုပဲရေရှည်ကုသထိန်းသိမ်းသွားရလိမ့်ရှိပြီးပျောက်ကင်းအောင်ကုသလို့ရတဲ့ယောဂအမျိုးအစားတွေထဲမှာတော့စဉ်တစ်ကြတဲ့ထိထိရောက်ရောက်ကုသမှုမခံယူခဲ့ဘူးဆိုရင်အချိန်ကြာကြာကုသရတာမျိုးတွေရှိလာနိုင်တာကြောင့်ယောဂကုဆက်မခံရစေဖို့အတွက်လေဆက်ဆက်ပဲမများအောင်သတိပြုနေထိုင်သွားကြဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းတော်ပ
ါဘုရားကတော့တပတ်တွင်အားကစားသတင်းတွေကိုကျွန်တော်ရန်တိုင်းကခြေညာပေးသွားမှာဖြစ်ပါတယ်ရင်းလုံးတော့ဥရောပရဲ့ဘောလုံးသမားအပြောင်းအရွှေ့သတင်းတွေကိုပြောပြကြပါမယ်ဥရောပရဲ့နွေရာသီဘောလုံးသမားအပြောင်းအရွှေ့ဒီကွက်ကတော့တနင်္လာနေ့ကပဲပြိသွားခဲ့ပါပြီကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ပြည်သက်တွေမပါဘဲကစားနေရတဲ့အတွက်အသင်းတွေဟာဝင်ငွေတွေထိခိုက်ကျဆင်းခဲ့ပြီးတော့ကိုင်းထဲမှာလည်းဘယ်တော့ပြန်ကြည့်နိုင်မယ်ဆိုတာမသေးသာသေးတဲ့အတွက်ဒီနေ့ဘက်ကငွေကြေးသုံးစွဲတာတွေကိုအတော်လေးသတိထားချင့်ချိန်နေပုံရပြီးတော့အပြောင်းရွှေ့ကြီးကြီးမားမားတွေထင်တယ်လို့အသိမဖြစ်ခဲ့ပါဘူး Premier League ဖက်မှာတော့နာမည်ကြီး Manchester United ကတနွေလုံးဝယ်ဖို့လုပ်နေတဲ့ England တောင်ပံကစားသမား Jadon Sancho ကိုမဝယ်နိုင်ခဲ့ပါဘူး Dortmund က Euro 120ရမှရောင်းမယ်ဆိုတဲ့အတွက် နှစ်သိန်းကျော်မှာပြောင်းရွှေ့ရေးသဘောတူညီမှုမရဘဲနဲ့အယောင်းဝယ်မဖြစ်ခဲ့ပါဘူး။ဒါပေမဲ့ Manchester United အသင်းဟာပေါ်တူမာကစားနေတဲ့ Brazil နောက်ခံသူ Alex Telles ကို Euro 15သန်းနဲ့၄နှစ်စာချုပ်ချုပ်လိုက်ပါတယ်။ဒါပြင် PSG နဲ့စာချုပ်ကုန်သွားတဲ့ Uruguay တိုက်စစ်မှု Edison Cavani ကိုလည်းကြောင်းရွှေ့ခြင်းမပါဘဲတစ်နှစ်စာချုပ်နဲ့ခေါ်လိုက်ပါတယ်။တကယ်လို့နှစ်ဖက်အဆင်ပြေရင်တော့နောက်ထပ်တစ်နှစ်သက်တမ်းတိုးသွားမယ်လို့လည်းပြောပါတယ်။ဒါပြင် Uruguay Club Panorama ကစားနေတဲ့အသက်18နှစ်အရွယ်တောင်ပံတိုက်စစ်မှု Facundo Pellegrini ကိုလည်းခါးနဲ့စာချုပ်ချုပ်လိုက်ပြီးတော့ Atalanta မှာကစားနေတဲ့ Ahmed Diallo ကိုတော့လာမယ့် January မှာခေါ်ဖို့သဘောတူညီမှုရသွားတယ်လို့ဆိုပါတယ်။တစ်ဖက်ကလည်းအင်္ဂလန်နောက်တန်းလူခရစ်စ်မော်လင်းကိုရိုမာကိုယူရို18သန်းနဲ့ရောင်းလိုက်ပါတယ်။မန်ယူနဲ့ရိုမာတို့တနင်္လာနေ့ကဈေးကွက်မပိတ်ခင်မှာသဘောတူညီမှုရခဲ့ကြပြီးတော့ရိုမာကစမော်လင်းကို၄နှစ်စာချုပ်ချုပ်လိုက်တာပါ။အီတလီကနောက်ထပ်နာမည်ကြီး AC မီလန်ကတော့မန်ယူမှာကစားနေတဲ့ပေါ်တူဂီညာနောက်ခံလူဒီယေဂိုဒါလိုကိုအငားစာချုပ်နဲ့အောက်တိုဘာ၄ရက်နေ့ကခေါ်လိုက်ပါတယ်။ပရီးမီယာလိဂ်ဇယားထိပ်မှဥဆောင်နေတဲ့ Everton ကတော့ Norwich City နောက်တန်းလူ Ben Godfrey ကိုပေါင်25သန်းနဲ့ဝယ်ပြီးတော့9နှစ်စာချုပ်ချုပ်လိုက်ပြီးတော့အင်္ဂလန်ကစားသမား Hong Kyo Walcott ကတော့ Southampton အသင်းကိုတစ်နှစ်5စာချုပ်နဲ့ပြောင်းသွားပါတယ်။မျိုးကမပိတ်ခင်နောက်ဆုံးနေ့မှာအကြီးမားဆုံးအပြောင်းအရွှေ့ကတော့ Arsenal က Atletico Madrid အသင်းမှာကစားနေတဲ့ Ghana Quinlay လူ Thomas Partey ကိုပေါင်45သန်းနဲ့ဝယ်လိုက်တာပါ။ဒါကဈေးကွက်မပိတ်ခင်နောက်ဆုံးနေ့မှာပြောင်းရွှေ့ကြီးဈေးအများဆုံးဘောလုံးသမားဖြစ်တယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ။ဥရောပဘက်မှာတော့ Bayern Munich အစင်းက Juventus မှာကစားနေတဲ့ Brazil တောင်ပံကစားသမား Douglas Costa ကိုတနည်းငါးစာချုပ်နဲ့ပြန်ခေါ်လိုက်ပါတယ်။ Costa ဟာ Bayern မှာ2015ကနေ2018အထိကစားခဲ့ပြီး Juventus ကိုပြောင်းသွားခဲ့တာဖြစ်ပြီးတော့အခု Bayern ကသူ့ကိုငါးစာချုပ်နဲ့ပြန်ခေါ်လိုက်တာပါ။ဒါပြင် PSG မှာကစားနေတဲ့ Eric Choupo Moting နဲ့မော်ဆိုးမှာကစားနေတဲ့ညာနောက်ခံလူဘိုနာစာတို့ကိုလည်းဘိုင်အင်းကခေါ်လိုက်ပါတယ်။ဘိုင်ဟာဒီနေ့အကြောင်းရှိမှစာနေအပါဝင်ကစားသမား5ယောက်ကိုဖွင့်နိုင်ခဲ့ပါတယ်။ဘူခါရောဒီတစ်ပတ်ဥရောပတဝန်းကစိတ်ဝင်စားစရာဘောလုံးပွဲတွေကိုပြောပြကြပါမယ်။ဘောလုံးဝါသနာရှင်တွေသိကြတဲ့အတိုင်းဘာစလိုနာနဲ့ရီယယ်မက်ဒရစ် AC မီလန်နဲ့အင်တာမီလန်မန်ချက်စတာယူနိုက်တက်နဲ့လီဗာပူးတို့ဟာဥရောပမှာတော့ပြိုင်ဆိုင်မှုအပြင်းထန်ဆုံးအခါသီးဆုံးပြိုင်ပွဲတွေဖြစ်ကြပါတယ်ဒီဘက်ပရီးမီယာလိဂ်မှာလည်းမန်ချက်စတာယူနိုက်တက်နဲ့လီဗာပူးတို့နှစ်သင်းတစ်သင်းနဲ့တစ်သင်းအပြိုင်ဆိုင်တွေဖြစ်ခဲ့ကြပါတယ်တနင်္ဂနွေနေ့ကတော့မန်ချက်စတာယူနိုက်တက်ကတော့တန်နမ်လီဗာပူးကအက်စတန်ဗီလာနဲ့ကစားခဲ့ကြပြီးတော့မန်ချက်စတာယူနိုက်တက်ကတော့တန်နမ်ကို6-2တကူလီဗာပူးကဗီလာကို9-2နဲ့အပြတ်အသတ်ရှုံးနေသွားပါတယ်။မန်ယူကမာစီယိုထုတ်ခံရပြီးစပါးကို6-2နဲ့ရှုံးလိုက်ချိန်မှာလီဗာပူးကလည်းမနစ်ကတမတ်တာနဲ့တမ်းမဆင်းလိုက်ရတဲ့ဗီလာကို9-2နဲ့ရှုံးပြီးတော့သူတို့နှစ်သင်းဒီတစ်ပတ်မှာလည်းအရှုံးပြိုင်ခဲ့ကြတာဖြစ်ပါတယ်။မန်ယူနီးပြဆိုးရှာကတော့စပါးကို6-2နဲ့ရှုံးတာဟာသူ့အတွက်အဆိုးဆုံးနေ့တစ်နေ့ဖြစ်တယ်လို့ပြောလိုက်ပါတယ်။
Yes, very embarrassing. It's hurt all the players. It's hurt me as the manager.
Kiwaya laga yango sekiti kaun ne set ya si ba le. Kiwaya laga chano lo a long ko tikai na chin si bi ni pya dia o ni ne le tikai na chin ya ba le. Da chano twet daw so wa so ni tin ni ba. Di twet chano ma dawin si ba le. A yin long ma le 5-9 tou nya ne shong bu de 6-9 de go ne le shong bu pi do di shong wa ni bian yong ta nang ke ba le. Di chin ni ko pyaung lain a lou ne de mya a saung ko chano lou twa wa me.
ပြောနေပြရာဂန်ကလောက်ကတော့ဗီလာအသင်းကနိုင်ငံစိတ်ပူပြင်းပြပြီးတော့အလုံးအမားတွေအကြီးအကျယ်လုပ်ခဲ့ကြတယ်လို့ပြောပါတယ
် Congratulations to Aston Villa and all credit to Aston Villa because they deserve these 3 points massively so and because they played
Aston Villa အသင်းတွေခုံယူပြီးချီးကျူးပါတယ်သူတို့အကောင်းဆုံးကစားနိုင်ခဲ့တဲ့အတွက်သုံးမှတ်ကိုတကယ်ထားရတယ်လည်းရတာပါဒီပွဲရလကတော့တကယ်ကိုထူးဆန်းပါတယ် Aston Villa ကအကောင်းဆုံးကစားနိုင်ခဲ့ပြီးတစ်ဖက်မှာလည်းကျွန်တော်တို့ကစားတာဒီချို့နေရာတွေမှာအတော်လေးညံ့ပါတယ်ဒီညမှာအားလုံးလို့ညံခဲ့ပြီးပထမဂိုးကတော့ဂိုးသမားအမှားပါဒါပေမဲ့အဲ့ဒီဂိုးပေးတဲ့ကပြီးတဲ့နောက်ကျွန်တော်တို့အသင်းရဲ့တုံ့ပြန်ပုံကပို့ပြီးတော့စိုးပါလေပြီးတော့ဗီလာအသင်းကပို့ပြီးတော့နိုင်ကျင်စိတ်ပြင်းပါလေ
ဒီတစ်ပတ်မှာအေဗတန်က Brighton ကို 4-2 နဲ့ဆက်နိုင်တာကြောင့် Everton အသင်းဟာ၄ပွဲမှာ၄ပွဲစလုံးနိုင်ထားပြီးတော့12မှတ်နဲ့ Premier League ဇယားထိပ်ကနေဆက်ပြီးတော့ဦးဆောင်နေပါတယ် Premier League ဘက်ကနောက်ထပ်သတင်းတစ်ခုကိုဆက်ရရင်တော့ Liverpool တိုက်စစ်မှု Sadio Mane ဟာ Corona Virus ကူးစက်ခံလိုက်ရပါတယ်
ဒီနေ့ကတိုက်စစ်မှုမှနေဟာဗိုင်းရပ်စ်ကူးစက်ခံထားကြောင်းရိုးသင်းကပြီးခဲ့တဲ့တောက်ကြံနေ့ကအတည်ပြုပါတယ်။ဒါကြောင့်သူဟာပြီးခဲ့တဲ့တစ်ပတ်အတွင်းဒုတိယမြောက်ဗိုင်းရပ်စ်ကူးစက်ခံခဲ့ရတဲ့လေဝူးကစားသမားလည်းဖြစ်ပါတယ်။ဒီမတိုင်ခင်၃ရက်ကတော့ဘိုင်ယန်ကပြောင်းလာတဲ့စပိန်ကွင်းလယ်လူတီယာဂိုအယ်ကန်တာရာဟာဗိုင်းရပ်စ်ကူးစက်ခံခဲ့ရတာပါ။မနေ့အနေနဲ့နှစ်ပတ်စီးဆန့်ခွဲနေသွားမှဖြစ်သလိုအသင်းအနေနဲ့လည်းစီးမြင့်နေတိုင်းလှုပ်ရှားရှိတာတွေကိုဆက်လုပ်သွားမယ်ဆိုပြီးတော့လေဝူးသင်းကပြောထားပါတယ်ခင်ဗျာ။ဒီတော့ဘောလုံးဖွဲ့ချုပ် UEFA ရဲ့တနစ်တာအကောင်းဆုံးစုတွေကိုတော့ပြီးခဲ့တဲ့သတင်းပတ်ကချီးမြှင့်ခဲ့ပါတယ်။2019-2020ဘောလုံးရာသီအတွက် UEFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုကိုတော့ Bayern Munich တိုက်စစ်မှု Robert Lewandowski ကရသွားပါတယ်။ Lewandowski ဟာ Man City ခွင့်လယ်လူ De Bruyne နဲ့ Bayern ကိုသမား Manuel Neuer တို့ကိုကျော်ပြီးတော့အကောင်းဆုံးရွေးချယ်ခံခဲ့ရတာပါ။မြုပ်မိတဲ့ကအကောင်းဆုံးကစားသမားစုကိုတော့အခုနဲ့ Chelsea မှာကစားနေတဲ့ Bernard Haller ကရသွားခဲ့ပါတယ်။တနည်းသာအကောင်းဆုံးနီးပြစုကိုတော့ Bayern Munich အသင်းကိုဖလားလေးလုံးရအောင်လှုပ်ပေးခဲ့တဲ့နီးပြ Hansi Flick ကရသွားခဲ့ပါတယ်။ဒီတစ်ပတ်အတွက်အားကစားကဏ္ဍကတော့ဒီလောက်ပါပဲ။နောက်သတင်းပတ်ဒီကမှဆုံးရပါမယ်ခင်ဗျာ
video season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်လာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒါရရှိနေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ဒါရရှိနေရှင်ဘုဒ္ဓဟူးနေ့ညပိုင်းတွေ့အပတ်စဉ်ကဏ္ဍရီကူနာဆင်လို့ပြီးမှာတော့အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်ရှင်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့နှစ်ပတ်လည်ညီလာခံပထမနေ့ဖွင့်ပွဲအခမ်းအနားကိုလူကိုယ်တိုင်ဦးဆောင်တက်ရောက်ခဲ့ပြီးတဲ့နောက်မှာ UNHCR အဖွဲ့မဟာမင်းကြီးဖိလစ်ပိုဂရန်ဒီကိုဗစ် -19 ကူးစက်ခံရတယ်လို့ပြောပါတယ်။တနင်္လာနေ့ကစပြီးဂျနီဗာမြို့မှာတပတ်ကြာပြည်လုံနေတဲ့ UNHCR အမှုဆောင်ကော်မတီအစည်းအဝေးကိုလူကိုယ်တိုင်မတက်ရောက်နိုင်တော့ဘဲဗီဒီယိုကတစ်ဆင့်သာတက်ရောက်တော့မယ်လို့ဖိလစ်ပိုဂရန်ဒီကအစည်းအဝေးတက်ရောက်သူတွေကိုအင်္ဂါနေ့မှာပြောလိုက်တာဖြစ်ပါတယ်။ယောဂလက္ခဏာမပြင်းထန်တဲ့အတွက်မကြခင်မှာသက်တောင်လာလိမ့်မယ်လို့မျှော်လင့်ကြောင်းလည်းသူကပြောပါတယ်။သမရထရမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတာကြောင့်ရှေ့သတင်းပတ်တွေမှာကျင်းပဖို့စီစဉ်ထားတဲ့သမရလောင်းစကားစစ်ထုတ်ပွဲအတွက်ကျန်းမာရေးစီကံလိုက်နာချက်တွေအပေါ်မှာမေးခွန်းထုတ်တာတွေရှိနေပါတယ်။ဒီမိုကရက်တစ်ပါတီသမရလောင်းဂျိုးဘိုင်ဒန်ကတော့ဒီစီးနင်းစီကံတွေအလုံးကိုလိုက်နာဖို့သူမျှော်လင့်ထားပြီးသမရထရမှာကိုဗစ် -19 ကူးစက်နေသေးရင်ဒီပွဲကိုမလုပ်သင့်ဘူးလို့ပြောလိုက်ပါတယ်။သူအနေနဲ့တော့ Cleveland ဆေးရုံကညွှန်ကြားချက်တွေနဲ့ဆရာဝန်တွေရဲ့အကြံပေးချက်တွေကိုခံယူလိုက်နာသွားမယ်လို့ဘိုင်ဒန်ကပြောပါတယ်ရှင်။ဒါရုပိဒါဆိုင်ရာနိုဘယ်ဆုကိုမျိုးရိုးပိဇာတက်ခွဲတီးဖြတ်နေတီထွင်ပေးတဲ့အမျိုးသမီးနှစ်ဦးကိုပူရဲပေးရလိုက်ကြောင်းဆွီဒင်သိပ္ပံအကယ်ဒမီကကြေညာလိုက်ပါတယ်။ဒီသိပ္ပံအကယ်ဒမီရဲ့အတွင်းမှုချုပ်ဂိုရင်ဟန်ဆန်ကဒီကနေ့ကြေညာတာမှာပြင်သစ်နိုင်ငံသူအီမန်နျူအယ်ချာပင်ဂျာနဲ့အမေရိကန်နိုင်ငံသူဂျန်နီဖာဒေါနာတို့ကိုမျိုးရိုးပိဇာတက်ခွဲတီးဖြတ်မှုနီလန်းသည့်ပူပေါင်းဖော်ထုတ်နိုင်မှုအတွက်အခုလိုစုပေးရလိုက်တာလို့ဆိုပါတယ်။ဒီတမိုးမြင့်မာတဲ့နိုဘယ်ဆုအတွက်ဆွီဒင်စိတ်နဲ့စုကြည်တန်ဖိုးအမေရိကန်ဒေါ်လာ1.3တန်းကျော်ကိုချီးမြှင့်ပေးသွားမှာဖြစ်ပါရဲ့ရှင်။တို့ရရှင်များရှင်ဗုဒ္ဓဟူးနေ့ညပိုင်းအတွက် VOE စီစဉ်နေကတော့ဒီလောက်ပါပဲရှင်။ VOE ကိုအားပေးနာဆင်နေအတွက်ကျေးဇူးတင်ပါတယ်။တို့ရရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုယ်ရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျေးဇူးများတစ်ဆင့်အောင်ပါ။
This program has come to you from the Voice of America, Washington.